Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ10ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုည9:00နာရီနဲ့10:00နာရီအထိ American ပြည်ထောင်စုမြို့တော် Washington DC ကနေ line တို့မီတာ24 25 32နဲ့51တို့ကတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်ကျမအီတန်ဆမဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာပါကျွန်တော်ရန်နိုင်မဒီညသတင်းတွေကိုနားလောင်တဲ့အထူးချင်ညာပေးသွားမှာဖြစ်ပါတယ်ဆီးရီးယားစစ်ပွဲရပ်တန့်ဖို့အမေရိကန်နဲ့ရုရှားနိုင်ငံသဘောတူညီမှုတွေရခဲ့ကြပါတယ်ယူရန်နိုင်ငံကသူ့ရဲ့ဒုတိယမြောက်နျူကလ িয়ার ဓာတ်ပစ္စည်းရုံကိုစတင်တည်ဆောက်လိုက်ပါပြီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အားဗြိတိန်နိုင်ငံကိုဒီကနေ့မနက်အစောပိုင်းကထွက်ခွာသွားပြီးတော့ဗြိတိန်မှာတော့ဝန်ကြီးချုပ်သစ်ထရီဇာမီနဲ့တွေ့သောဖို့ရှိပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်နောက်ဆုံးရအခြေအနေကို
ဗြိတိန်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကမ်မွန်နဲ့တွေ့တယ်အင်္ဂါနေ့မှာဝန်ကြီးချုပ်နဲ့တွေ့တယ်
နိုင်ငံတော်သမရယုံကဦးစောထေကအခုလိုပြောကြားချက်တွေနဲ့တူဆိုရတဲ့လက်ထက်သမိုင်းဝင်21ရာစုပြည်လုံးနီလာခံကငင်းကြဲအလားလာကောင်းနဲ့ဖန်တီးပေးနိုင်ခဲ့တဲ့ဆိုတဲ့အကြောင်းတင်ဆက်ထားတဲ့သတင်းတော့မှတ်စုအစီအစဉ်ဖြင့်မြန်မာနိုင်ငံမှာအတန်းပညာမသင်ကြားနိုင်မဲ့တဝန်းတစ်ခါအတွက်အလုပ်လုပ်နေရတဲ့ကလေးငယ်တွေအတွက်ပညာလိုက်သင်ပေးတဲ့ရွေးချယ်စာသင်ခန်းအကြောင်းကိုလည်းမြန်မာတခွင်အစီအစဉ်မှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးထိတ်တန့်ရသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင်
ဆီးရီးယားနိုင်ငံမှာ9နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲတွေကိုရပ်တန့်ပြီးနိုင်ငံတွင်းကအကြမ်းဖက်အဖွဲ့တွေကိုတိုက်နေတာမှာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားဖို့အတွက်ရှုပ်ထွေးပြီးရည်မှန်းချက်ကြီးလာတဲ့အစီအစဉ်တစ်ရပ်ကိုအမေရိကန်နဲ့ရုရှားနိုင်ငံကစနေနေ့မနက်ကဂျနီဗာမြို့မှာချိန်ညားလိုက်ပါတယ်။အဲဒီသဘောတူညီချက်ကတနိုင်ငံလုံးတိုင်းတာနဲ့အပြည့်ရထားတာကိုအဖွဲ့အားလုံးအနေနဲ့ပြန်လည်လှုပ်ဆောင်ကြဖို့တောင်းဆိုထားပါတယ်။မွတ်စလင်တွေရဲ့ပွဲတော်စတင်တဲ့စက်တင်ဘာ12ရက်ညနေနေဝင်ရှင်ကစတင်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။ဆီးရီးယားနဲ့ဒေသတွင်းမှာရှိတဲ့ပြည်သူတွေအတွက်ပို့ပြီးတော့အထိပ္ပယ်ပြေဝတဲ့အပွဲတော်ဖြစ်အောင်လုပ်ဖို့အတွက်သက်ဆိုင်ရာအဖွဲ့တွေအားလုံးပေါင်းပြီးလှုပ်တာသင့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်။အတိုက်ခံနေရှိတဲ့နေရာတွေနဲ့တခြားသဘောတူထားတဲ့နေရာတွေမှာဆီးရီးယားအစိုးရတပ်တွေအနေနဲ့လေကြောင်းကပြန်တမ်းပြီးထိုးစစ်ဆင်တာတွေမလုပ်ဖို့တားမြစ်ထားတဲ့အချက်တွေကိုအမေရိကန်နဲ့ရုရှားနိုင်ငံကသဘောတူခဲ့တာဖြစ်ပါတယ်။သမအဆက်အစိုးရတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကရသသိဆုံးမှုရွှေပြောင်းခြေကျနေထိုင်မှုနဲ့တိုက်ခိုက်မှုတွေမှာအများဆုံးမကြာခဏဖြစ်တဲ့ချိုးဖောက်မှုတွေရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့တောက်ကြားနေကနျူကလ িয়ার ဆန်းသတ်မှုအတွက်အမေရိကန်သမ္မတဘရိတ်အိုဘားမားကပြစ်တင်ရှုံချလိုက်ပြီးတဟာဒေသရင်းလုံခြုံရေးကိုရောနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါအကြီးအကျယ်ချိန်ချောက်တာလို့ပြောလိုက်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့အရန်စားတဲ့မတည်ငြိမ်အောင်လှုပ်ဆောင်မှုတွေဟာနျူကလ িয়ার နဲ့တာဝန်ပြစ်ဒုံးကျည်ထုတ်လုပ်ဖို့မနေမနာစ조사ရင်သူ့ပြည်သူတွေကိုဆင်းရဲတွေနဲ့စေတယ်လို့အထီးကျန်ဖြစ်စေတယ်လို့သမရရဲ့ပြောကြားချက်ကိုသမရအင်ဘီရောကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တောက်ကြနေကပဲကုလသမဂ္ဂလုံခြုံရေးကောင်စီကတကပိတ်စည်းဝေးခဲ့ပါတယ်။မြေအောက်မှာလုပ်သွားတဲ့နျူကလ িয়ার ဆန်းသတ်မှုကိုကောင်စီအဖွဲ့ဝင်15နိုင်ငံတို့ကပြင်းပြင်းထန်ထန်ပြစ်တင်ရှုံချလိုက်တယ်လို့ကုလသမဂ္ဂဗတိငင်စာရမှာပြဋ္ဌာန်းချက်အပိုင်41အရတင့်တော်တဲ့အရေးယူမှုတွေလုပ်ဖို့ချက်ချင်းလှုံ့ဆော်သွားမယ်လို့လုံခြုံရေးကောင်စီအဖွဲ့ဥက္ကဋ္ဌနယူးဇီလန်တပ်အမတ် Garrett Van Boyman ကတရင်ထောက်တဲ့ကိုပြောပါရယ်ဒီပြဋ္ဌာန်းချက်မှာတန်းခအရေးယူမှုတွေလုပ်ဖို့ပါပါရယ်လက်ရှိချမှတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်၄ခုကိုအမေရိကန်နဲ့မိတ်ဖက်နိုင်ငံတို့အာသွန်ခွန်ဆိုင်လုပ်ကိုင်သွားမှာဖြစ်တယ်လို့ဂျပန်ဘက်ကလည်းပိတ်ဆို့တန်းခမှုအစ်တွေချမှတ်သွားမယ်လို့ဆိုပါရယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်းရင်းကလည်းမြောက်ကိုရီးယားကိုအခြေအနေတွေတိတ်မဆိုးမလာခင်သူ့ရဲ့လုပ်ရက်တွေရက်ဆိုင်မှုပြောကြားခဲ့ပါရယ်
မနေ့ပြန်စက်တင်ဘာ17ရက်နေ့တနင်္ဂနွေနေ့ဟာအမေရိကန်ပြည်ထောင်စုကိုကျန်းဖတ်သမားတွေတိုက်ခိုက်ခဲ့တဲ့စက်တင်ဘာ17ရက်အကျန်းဖတ်တိုက်ခိုက်မှုကြီးဖြစ်ခဲ့တာ15နှစ်ပြည့်ခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီဖြစ်ရပ်ဟာအမေရိကန်သမိုင်းမှာအကန့်ဆိုးမှုမောင်းအကြဆုံးကာလတွေထဲကတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကစနေနေ့ကပြောကြားတဲ့သူ့ရဲ့အပတ်စဉ်မိန်ခွန်းတွင်မှပြောကြားသွားပါတယ်။15နှစ်အတွင်းအများကြီးပြောင်းလဲသွားခဲ့ပေမဲ့ကျွန်တော်တို့အမေရိကန်တွေအဖြစ်နဲ့သတ်မှတ်ထားတဲ့အဓိကစံတန်ဘိုးတွေကတော့ပြောင်းလဲမသွားဘူးလို့သမ္မတအိုဘားမားကပြောပါတယ်။ဒါပြင်ကျန်းဖတ်သမားအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှအနိုင်ယူသွားနိုင်မှာမဟုတ်ဘူးလို့လည်းသမ္မတဥပမာကပြောပါရယ်။မနေ့ဖြန်တနင်္ဂနွေနေ့မှာကြောက်တဲ့စက်တင်ဘာ17ရက်ထိမ့်မတ်အောင်မီပွဲအခမ်းအနားမှာတော့သမ္မတဥပမာဟာအင်ဗီရောမှာပဲငြိမ်သက်စွာနဲ့ဂုဏ်ပြုသွားမှာဖြစ်ပါရယ်။အဲဒီနောက်မှာတော့သမ္မတဥပမာဟာပန်ဒဂွန်စစ်ထာနာကျောင်းမှာကျင်းပမဲ့အောင်မီဂုဏ်ပြုပွဲအခမ်းအနားမှာမိန့်ခွန်းပြောကြားသွားဖို့ရှိပါရယ်ခင်ဗျာ။
အီရန်နိုင်ငံကဒုတိယမြောက်နျူကလ িয়ার ဓာတ်အပိစက်ရုံကိုစတင်တည်ဆောက်လိုက်ပြီးဖြစ်ပြီးဒီစက်ရုံကိုတည်ဆောက်ပြီးစီးဖို့အတွက်တော့10နှစ်လောက်ကြာမယ်လို့ခန့်မှန်းရပါတယ်။အီရန်နိုင်ငံကဒီစက်ရုံတည်ဆောက်တာကိုရုရှားနိုင်ငံကအကူအညီပေးခဲ့တာပါ။ဒီစက်ရုံဟာအီရန်နိုင်ငံတောင်ပိုင်းကဘူရှာစိတ်ကမ်းမြို့မှာတည်ဆောက်တာဖြစ်ပါတယ်။အဲ့ဒီနေရာဟာအီရန်နိုင်ငံရဲ့တခြားနျူကလ িয়ার စက်ရုံတစ်ခုတည်ရှိတဲ့နေရာလည်းဖြစ်ပါတယ်။တခြားအီရန်နိုင်ငံရဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကြားသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပြီးချိန်ကစပြီးအီရန်နိုင်ငံကပထမဆုံးတည်ဆောက်တဲ့နျူကလ িয়ার ဓာတ်အပိစက်ရုံလည်းဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်ကနေစနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။နိုင်ငံတော်ဒိုင်မင်ဂါပုတ်ခိုနိုင်ငံသားဝန်ကြီးတော်ဆန်းစုကြည်ဟာဗြိတိန်နဲ့အမေရိကန်နိုင်ငံခီးစဉ်တွေအတွက်ဒီကနေ့အစတင်ထွက်ခွာသွားပါပြီ။ဒီကနေ့ညလန်ဒန်မြို့တော်ကိုရောက်မှဖြစ်ပြီးတော့ညအေးရနာပါမယ်။တနင်္ဂနွေနေ့မှာတော့ UK နိုင်ငံဆိုင်ရာမြန်မာတန်ယုံမှဥရောပအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကနိုင်ငံတွေမှာတောင်းအချနေတဲ့မြန်မာတန်မာကြီးတွေနဲ့တွေ့ဆုံမယ်လို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOE ကိုပြောပါတယ်။တင်လာနေမှာ Royal College of Defence Studies ဆိုတဲ့ဗြိတိန်စစ်တပ်ကတို့မှသွားရောက်လေ့လာပါမယ်။ပြီးတဲ့နောက် UK နိုင်ငံသားဝန်ကြီး Boris Johnson တဲ့ King Air Company လည်းသာစားပွဲကိုတက်ရောက်မှာဖြစ်သလိုဝန်ကြီးချုပ်ဟောင်း David Cameron နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဦးစောထေးကပြောပါတယ်။အင်္ဂါနေ့မှာတော့ဗြိတိန်ဝန်ကြီးချုပ် Theresa May နဲ့တွေ့ဆုံသွားမှာဖြစ်သလိုဗြိတိန်ဆိုရောက်ဖွဲ့တောင်းဝန်ရှိသူတွေနဲ့လည်းအဲ့ဒီတရက်ထဲမှာပဲတွေ့ဆုံဖို့ရှိပါတယ်။အဲ့နောက်မှာတော့ဗြိတိန်ကအမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်တယ်လို့ဦးစောထေးက VOE ကိုပြောပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံသားခါမျိုးအပြင်ဖက်ကစစ်ရုံတစ်ခုမှာမိအကြီးအကျယ်လောင်ကျွမ်းခဲ့တာမှာလူပေါင်း22ဦးထက်မနည်းသေးဆုံးပြီးတော့ဒါဇင်နဲ့ချီတန်ရရသွားပါတယ်။စနေနေ့မနက်ပိုင်းကအထက်လေးထက်ရှိတဲ့စစ်ရုံရဲ့ရင်းနှွေးငွေ့ထားတဲ့အခန်းမှာပောက်ကွဲမှုဖြစ်ပြီးတော့မိစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အများစုကမိလောင်တန်ရရသွားပြီးအပြင်ထန်တန်ရရသွားသူတွေကိုတပ်ခစစ်ရုံကိုပို့ထားတယ်လို့တွန်ကိပြည်နယ်စစ်ရုံကဆရာဝန်တို့ကပြောပါတယ်။ Tempaco Files Limited စစ်ရုံထဲမှာအလုပ်သမားတွေပိတ်မိနေသေးသလားဆိုပြီးတော့ရဲတွေကစိုးရိမ်နေပါတယ်။မိစတင်လောင်ကျွမ်းတဲ့အချိန်စစ်ရုံထဲမှာလူပေါင်း100နီးပါးရှိနေခဲ့တာပါ။ဒီစက်ရုံကနေအာလူကြော်နဲ့တခြားအိမ်သုံးပစ္စည်းတွေကိုထုတ်ပိုးတဲ့ plastic aid တွေကိုပုံနဲ့ထုတ်လုပ်ပါတယ်။စက်ရုံမြင်းကြီးထပ်မှာဓာတ်ရုပ်ပစ္စည်းတွေတူလောင်ထားတယ်ဆိုပြီးပြောဆိုချက်တွေရှိတယ်လို့ရဲအရာရှိဆာဂျူအစ္စလာမ်က AFP သတင်းဌာနကိုပြောပါရယ်။ခုချိန်ထိမိငိမ့်တပ်ဖို့ကြိုးစားနေတယ်လို့လည်းဆိုပါရယ်။
တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ Samsung ကုမ္ပဏီကအသစ်ထုတ်လိုက်တဲ့ Galaxy Note 7 smartphone တွေအသုံးပြုတာကိုရပ်တန့်ဖို့ Samsung ကုမ္ပဏီကစနေနေ့မှာအကြံပြုပြောကြားလိုက်ပါတယ်။ Galaxy Note 7 smartphone ရဲ့ battery မီးလောင်တာတွေဒါဇင်နဲ့ချီရှိခဲ့ပြီးတဲ့နောက်ကမ္ဘာတော်မှာရောင်းချထားတဲ့အဲ့ဒီ smartphone တွေကိုဆက်မသုံးဘဲကုမ္ပဏီကိုပြန်အပ်ဖို့ပြောကြားလိုက်တာလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအတွက်မှာအသုံးပြုနေတဲ့သူတွေအနေနဲ့ကုမ္ပဏီကဖွင့်ထားတဲ့ site တွေမှာသွားပြီးတော့ယာယီသုံးဖို့အတွက်ဖုန်းတွေနဲ့လဲလှယ်ယူကြဖို့ Samsung ကုမ္ပဏီရဲ့ internet စာမျက်နှာမှာဖော်ပြထားပါတယ်။လာမယ့်စက်တင်ဘာ19ရက်နေ့ကစပြီးတော့တောင်ကိုရီးယားနိုင်ငံမှာအဲ့ဒီ Galaxy Note 7 smartphone တွေကိုဘက်ထရီအသစ်လဲပြေးတာကို Samsung ကုမ္ပဏီကပြင်ဆင်နေပါတယ်ကျွန်တော်တို့ရဲ့ကုန်ပစ္စည်းတန်ဖိုးကုန်ပစ္စည်းကိုတန်ဖိုးထားအသုံးပြုကြတဲ့သူတွေအားလုံးကိုထပ်ပြီးတော့ကျွန်တော်တို့အနေနဲ့အယူအဆတောင်းပန်ချင်ပါတယ်လို့လည်း Samsung ကုမ္ပဏီကသူတို့ရဲ့ကြေညာချက်မှာပြောထားပါတယ် American ပြည်ထောင်စုလေကြောင်းထိန်းသိမ်းရေးဌာနကတော့လင်းစီးခီးစဲတွေအနေနဲ့ Galaxy Note 7 smartphone တွေကိုလင်းခီးစဲအတွက်မှာဖွင့်ပြီးအသုံးပြုတာတွေအားသွင်းတာတွေမလုပ်ကြဖို့ပြင်တစ်တာတွေထဲမှာမထည့်ကြဖို့လည်းကြာသပတေးနေ့ကသတိပေးထားပါတယ်ခင်ဗျာ
ဆူရီအာရေဗျနိုင်ငံမှာ၅ရက်တာကျင်းပတဲ့နစ်ဆင်ဟတ်ပွဲတော်ကိုတကမ္ဘာလုံးကအစ္စလာမ်ဘာသာဝင်ပေါင်းသတန်းခွဲထက်မင်းရောက်ရှိလာပါရယ်မက်ကာကိုဖျားဖုထွက်ဖို့ဆိုတာအစ္စလာမ်ဘာသာဝင်တွေလိုက်နာရမယ့်အချက်၅ချက်ထဲကတစ်ခုဖြစ်ပါရယ်သွာလာလှုပ်ရှားနိုင်တဲ့မွတ်စလင်အလုံးတသက်မှာတခါတော့ဟတ်ဖျားပွဲကိုလာရောက်ဖို့မျှော်မှန်းထားကြတာပါလုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေတာကြောင့်ဒီနှစ်ဟတ်ပွဲတော်ကိုအီရန်နိုင်ငံကသဘိမ်မောင်းထားပါရယ်ပြီးခဲ့တဲ့နှစ်မီနာမြို့ပွဲတော်မှာလူချင်းချင်းနှိမ့်မိပြီးတော့လူ2000ကျော်သေဆုံးခဲ့တဲ့အထက်အီရန်နိုင်ငံသားရာနဲ့ချီပါဝင်ခဲ့ပါရယ်ဒီဖြစ်ရပ်မှာဆော်ဒီကျမ်းမာရင်းနဲ့လုံခြုံရေးအရာရှိတွေရဲ့တုံ့ပြန်ဆောင်ရွက်မှုတွေညံ့ဖျင်းနေဆိုပြီးတော့အီရန်ကပြောဆိုခဲ့ပါတယ်
Old Trafford မှာစနေနေ့ကကစားခဲ့တဲ့ Manchester Derby ပွဲမှာတော့ Manchester City အသင်းက Manchester United အသင်းကို၂ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ Man City က De Bruyne က15မိနစ်မှာပထမဂိုးသွင်းပြီးတော့ဒုတိယဂိုးကိုတော့ Eheanacho က35မိနစ်မှာသွင်းခဲ့တာပါ။ မန်ယူအတွက်ဂိုဂိုရော့စ်လက်တန်အီဘရာဟီမိုဗစ်က52မိနစ်မှာပြန်သွင်းခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာထပ်ပြီးတော့ဂိုမသွင်းနိုင်ခဲ့တာကြောင့်မန်စီးတီးအသင်းကနောက်ဆုံးမှာ2ဂိုးတကူနဲ့အနိုင်ရပြီးတော့မန်ယူအသင်းဟာနီးပြတဲ့မော်ရီညိုလက်ထက်မှာအင်ကွင်းမှာပထမဆုံးရှုံးပွဲနဲ့တွေ့သွားပါတယ်။မန်စီးတီးအသင်းကဒီပွဲနိုင်လိုက်တဲ့အတွက်အခုနှစ်ပရီးမီယာလိဂ်ဘောလုံးရာသီမှာ၄ပွဲစလုံးနိုင်ပြီးတော့7မှတ်နဲ့ဇယားထိပ်ကနေဦးဆောင်နေပါတယ်ခင်ဗျာ။
ကိုရနိုင်တဲ့နန်းလောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ဗီဒီယိုနိုင်ငံခီးစဉ်နောက်ဆုံးရအခြေအနေကိုကြည့်ကြအောင်ပါနိုင်ငံတော်အတိုင်းအမြန်ကန်ပုတ်ကိုနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဗီဒီယိုနိုင်ငံခီးစဉ်အတွင်းမှာဗီဒီယိုဝန်ကြီးချုပ်အပါဝင်အစိုးရအဖွဲ့တော်ဝန်ရှိသူတွေလွှတ်တော်အပါဝင်စစ်ဘက်ရေးရာအကြီးအကဲတွေနဲ့တွေ့ဆုံဖို့ရှိပါတယ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့စနေနေ့မနက်ပိုင်းမှာပဲသူ့ရဲ့ဗီဒီယိုနိုင်ငံခီးစဉ်နဲ့အမေရိကန်ပြည်အောင်စုခီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နောက်ဆုံးရအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကတင်ဆက်ထားတာကိုလည်းဆင်ကြအောင်ပါရှင်
။ဟုတ်ပါတယ်။နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့စက်တင်ဘာလ10ရက်နေ့စနေနေ့မနက်ပိုင်းမှာပဲဗြိတိန်နဲ့အမေရိကန်နိုင်ငံခီးစဉ်တွေအတွက်ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေစတင်ထွက်ခွာသွားပြီးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်ပထမဆုံးဗြိတိန်နိုင်ငံကိုအရင်သွားရောက်မှာဖြစ်ပါတယ်။သူ့ဗြိတိန်နိုင်ငံခီးစဉ်အတွင်ဗြိတိန်ဝန်ကြီးချုပ်ပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်နဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိတယ်လို့နိုင်ငံတော်သမ္မတရုံးဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါရယ်လန်ဒန်ချိန်စနေညမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိမှာဖြစ်ပြီးညအိပ်ရနာပါမယ်။တနင်္ဂနွေနေ့မှာတော့ဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်ရုံးမှာဥရောပအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကနိုင်ငံတွေမှာတာဝန်ကျနေတဲ့မြန်မာတန်အမတ်ကြီး12ဦးနဲ့တွေ့ဆုံပြီးအစိုးရတည်းရဲ့မူဝါဒရေးရာဆိုင်ရာတွေကိုရှင်းလင်းပြောပြမယ်လို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရလည်းဖြစ်တဲ့ဦးစော်ထေးကပြောပါရယ်။ဒီ
ကိုဒီစနေနေ့ရောက်မယ်။သူတို့ကနေပြီးတော့သူတဲတဲ့ဟိုတယ်သွားမယ်။ဒီညကဟိုဟိုတယ်မှာပဲတဲနော်နောက်တနင်္ဂနွေနေ့လက်ပြန်ကကျွန်တော်တို့စာရုံးသွားမယ်စာရုံးကကျွန်တော်တို့ဒီရောပါရဲ့အရှိလေပါရဲ့နောက်အာဖရိကမှာရှိတဲ့မြန်မာတမန်ကြီးအလုံးပေါင်း12ယောက်နဲ့အမှတွေ့မယ်ပေါ့နော်အမှတွေ့ပြီးတော့သူ့ရဲ့မူဝါဒရှင်းလင်းပြောတာတွေတော့မယ်
ဒေါအောင်ဆန်းစုကြည်တနင်္လာနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံမှာလှုပ်ဆောင်မဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးဥဇော်ထေးကအခုလိုပြောပါတယ်
။တတော်ပိုင်းရဲ့အစိုးရပိုင်းရဲ့ဝန်ကြီးချုပ်ရဲ့အဲ့လိုပါပါတယ်။ဒါစစ်ဖက်ပေါ့နော်။အဲ့စစ်ဖက်မှာအဲ့ Royal College of Defence Staff အဲ့အားလည်းပါမယ်။ College of Defence Staff ပေါ့နော်။အဲ့ကာဝေးတပ်တော်ပေါ့အဲ့ဒီကိုတွားမယ်။ပြင်ညာပြင်ညာနေတဲ့ကျောင်းသားတွေနဲ့တွေ့မယ်။အဲ့ဒီထဲမှာလေ့လာမယ်။ပြည်ရနဲ့နိုင်ငံသားရေးဝန်ကြီးလေလာတဲ့ကျင်းကနေလာဖားမယ်ပြီးရင်ကျွန်တော်တို့ဗီဒီယိုဝန်ကြီးချုပ်ဟောင်းဒေးဗစ်ကမ်ရွန်နဲ့တွေ့မယ်နောက်အင်္ဂါနေ့ပေါ့နော်အင်္ဂါနေ့မှာဝန်ကြီးချုပ်နဲ့တွေ့မယ်အဲအင်္ဂါနေ့မှာပဲဒီတင်ဆိုတာတာဝန်ရှိသူနဲ့တွေ့မယ်အဲအနေနဲ့ရောကျွန်တော်တို့ဝါရှင်တန်ကိုထွက်ပါမယ်ဟော
ဗီဒီယိုနိုင်ငံခီးစဉ်တွေနှစ်နိုင်ငံခေါင်းဆောင်တွေကြားဆွေးနွေးမဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဥစော်ထေးက
ကျွန်တော်တို့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရင်နောက်ကျွန်တော်တို့နိုင်ငံဆောင်ရွက်နေတဲ့အမျိုးသားပြည်နယ်ပြည်နယ်ရင်းမြန်ရေးဒီမိုကရေစီကူးပြောင်းရေးနောက်ကွန်ပျူတာတွေလုပ်ငန်းတွေတွေမှာဗီဒီယိုနိုင်ငံကပါဝင်ပြီးဆောင်ရွက်နေတဲ့ပတ်မှုနေနိုင်မဲ့အကြောင်းအရာတွေနောက်နှစ်နိုင်ငံဆက်ဆံရေးမြင့်တင်မှုအကြောင်းအရာတွေဒါတွေကတော့များသောအားဖြင့်ဆွေးနွေးမှဆက်ပါတယ်ဟုတ
်အခုလို NND ဆိုရတဲ့လက်ထက်နိုင်ငံတော်အကြီးအကဲတဦးအနေနဲ့ဒေါအောင်ဆန်းစုကြည်ရောက်ရှိလာမဲ့အပေါ်မှာဗီဒီယိုနိုင်ငံရောက်ဒီမိုကရေစီအင်အားစုတွေဘက်ကဒီခီးစဉ်ပေါ်များစွာမျှော်လင့်ချက်ရှိပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်တွင်ဗြိတိန်ဆိုရနှင့် NND ဆိုရတဲ့တို့ကြားပို့ပြီးတော့မှခိုင်မာတဲ့နှစ်နိုင်ငံဆက်ဆံရေးတွေတည်ဆောက်နိုင်မယ်လို့လည်းနှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ပါတယ်။ဗြိတိန်နိုင်ငံကမြန်မာဒီမိုကရေစီရေးလှုပ်ရှားသူဒေါက်တာဝင်းနိုင်က
တိုင်းပြည်အတွက်တော့အင်မတန်အရေးကြီးတဲ့ဆုံးမဲ့ချက်တွေအမှန်တကယ်အရေးကြီးတဲ့ကြိုးပြုမယ်နော်။တိုင်းပြည်နယ်လူမျိုးတွေကြိုးပြုမယ်ဒီလုပ်ငန်းတွေလုပ်သွားနိုင်မယ်လို့ကျွန်တော်ယူဆပါတယ်။ဘာလို့ဆိုတော့ကျွန်တော်ကတော့မြန်မာနိုင်ငံဆိုအနေနဲ့အဲဒီကောင်းဆောင်တော်ဆောင်ကြီးလာတဲ့ခီးစဉ်အမှန်တန်ကြိုးရှိမဲ့လုပ်ငန်းလို့ကျွန်တော်ယူဆပါတယ်ယုံကြည်ပါတယ
်ဗီဒီယိုနိုင်ငံကိုရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်နဲ့ဗီဒီယိုနိုင်ငံရောက်မြန်မာနိုင်ငံသားတွေတီးတန့်တွေ့ဆုံမှုအစီအစဉ်တော့မရှိသေးဘူးလို့လည်းသိရပါတယ်ဗီဒီယိုနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုခီးဆက်မဲ့ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ14ရက်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံမှုရှိပြီးဒုသမ္မတဂျိုးဘိုင်ဒန်နဲ့လည်းတခြားတွေ့ဆုံမှုရှိပါတယ်အဲဒီနောက်မှာတော့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်စက်တင်ဘာလ15ရ က်နေ့မှာတော့ဒေါ်ဆန်းစုကြည်ဟာအမေရိကန်လွှတ်တော်ကိုတွားရောက်ပြီးအောက်လွှတ်တော်လူနည်းစုဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီအထက်လွှတ်တော်လူများစု Republican Party ခေါင်းဆောင်မစ်မက်ခရွန်နဲ့အပါအဝင်အခြားထင်ရှားတဲ့မြန်မာရေးစိတ်ဝင်စားတဲ့လွှတ်တော်အမတ်အများပြားနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ American ASEAN စီးပွားရေးကောင်စီရဲ့ညစာစာပွဲစခန်းနာကိုဒေါ်ဆန်းစုကြည်တက်ရောက်မှာပါ။ဒါ့အပြင် Washington DC မှာရှိတဲ့ Theodore Roosevelt အထက်တန်းကျောင်းကိုတွားရောက်ကြည့်ရှုပြီးမိကွန်းပြောကြားဖို့ရှိပါတယ်။သူရဲ့ Washington ခီးစဉ်အတွင်း American ကာကွယ်ရေးဝန်ကြီး Ash Carter နဲ့တွေ့ဆုံမယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အတည်ပြုလို့မရသေးပါဘူး။ September 19ရက်နေ့မှာတော့ New York ကုလသမဂ္ဂဌာနချုပ်မှကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုဒေါ်ဆန်းစုကြည်တက်ရောက်ပြီးမိကွန်းပြောကြားမှာဖြစ်ပါတယ်။ဒါ့အပြင် September 21ရက်နေ့မှာတော့နှစ်ပေါင်း60နီးပါးအတွင်းပထမဦးဆုံးအကြိမ်မြန်မာရတအစိုးရခေါင်းဆောင်တူဦးအနေနဲ့ဒေါ်ဆန်းစုကြည်ဟာ82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမိကွန်းပြောကြားမှာဖြစ်ပြီး September 26ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်ရှင်
။မတ်စုမွန်တက်ဆက်သွားတာပါ။အခုတခါသတင်းတောက်မတ်စုအစီအစဉ်ကိုကြည့်ကြအောင်ပါ။ပထမအကြိမ်ကျင်းပခဲ့တဲ့21ရာစုငင်းချင်းပြည်လုံးညီလာခံကနေသဘောတူညီမှုတစုံတရာမရပေမဲ့ငင်းချင်းအလားအလာအတွက်အခြေအနေကောင်းတွေဖန်တီးနိုင်ခဲ့ကြတယ်လို့ငင်းချင်းဆောင်ရွက်သူတွေကပြောပါတယ်။ဒီညီလာခံကရရှိတဲ့အမြင်ရှုထောင့်ကွဲပြားမှုတွေကိုနောက်6လအတွင်းကျင်းပမယ်။ဒုတိယအကြိမ်ညီလာခံမှာဖြည့်ရှင်းနိုင်ဖို့မျှော်လင့်နေကြပါတယ်။အစိုးရအသက်လက်ထက်သမိုင်းဝင်ခဲ့တဲ့21ရာစုပင်လုံငင်းကြဲညီလာခံအကြောင်းကိုဒီတပတ်သတင်းတောက်မှတ်စုအစီအစဉ်မှာကိုစီသူကစူးစီးတင်ပြထားတာကိုနားဆင်ကြအောင်ပါရှင
်ဒီကဲတဲ့သတင်းပတ်တွေအတွင်းသတင်းတောက်မှတ်စုတွေထဲနေရာယူထားခဲ့တာကတော့21ရာစုငင်းကြဲရေးညီလာခံသတင်းတွေပါတိုင်းဒေသလက်နက်ကိုင်အဖွဲ့တော်တော်များများနဲ့အစိုးရခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေစစ်တပ်ခေါင်းဆောင်တွေနိုင်ငံရေးအတိုင်းအဝိုင်းဥဆောင်သူတွေအပြင်လူမှုအဖွဲ့အစည်းတွေနဲ့လူတစ်ထောင်လောက်တစုတစည်းတည်းတွေ့ဆုံခဲ့ကြတယ်ညီလာခံကြီးပ
ါ The UNEP Peace Conference 21st Century Pillow is now opened
အခုလ31ရက်နေ့ညီလာခံစတယ်ဆိုရင်ပဲသဘောတူညီချက်တစုံတရာမှရလာမှာမဟုတ်ဘူးလို့ပြောခဲ့ကြပေမဲ့နိုင်ငံရေးဆွေးနွေးမှုတွေမှာအပြုသဘောဆောင်ပါဝင်ကြဖို့ငင်းချင်ရဲ့ရရှိရေးဖိတ်ဆုပ်နေတဲ့ပြဿနာတွေကိုအပြေရှာကြဖို့တော့အမြင်တွေဖလှယ်နိုင်ခဲ့ကြပါလေ။ဒီညီလာခံကိုကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်လည်းတက်ရောက်ခဲ့ပြီးတော့21ရာစုပင်လုံညီလာခံဟာငင်းချင်ရဲ့အလားအလာကောင်းတွေအတွက်ခြေလှမ်းတစ်ခုဖြစ်ကြောင်းပြောဆိုခဲ့ပါလေ။ညီလာခံကြီးမှာအစိုးရတက်မတော်လွတ်တော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနိုင်ငံရေးပါတီနဲ့ပါဝင်သင့်ပါဝင်ထိုက်သူအစုအဖွဲ့တွေအောက်ကနေအူးချင်းတစ်ဖွဲ့ချင်းအလိုက်စာတမ်းတွေတင်သွင်းခဲ့ကြပါလေ။စာတမ်းဖတ်သူ82ဦးအတွက်တူကို7မိနစ်ပဲအချိန်ရတဲ့စာတမ်းကောင်းထုတ်ချက်တွေဖတ်ကြားခွင့်ပေးခဲ့ပါတယ်။ငင်းချင်ရေးအတွက်သူ့အမြင်ကို့အမြင်တွေတင်ပြတဲ့နေရာမှာကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်ဖက်ဒရယ်တပ်မတော်ဖွဲ့စည်းဖို့အမြင်မျိုးမျိုးတင်ပြမှုအမျိုးမျိုးအပြင်နိုင်ငံအခေါ်အဝေါ်ပြောင်းလဲရေးတင်ပြမှုကအစလို့တော်တော်လေးစုံလင်ခဲ့ပါတယ်။အမြင်ရှုတော့မတူတာလိုအပ်ချက်ချင်းမတူတာတွေကြောင့်စာတမ်းဖတ်ကြားမှုတွေကနေပြီးတော့အဖွဲ့အစည်းတွေကြားမှာအဖို့အထစ်တွေနဲ့မကျေနပ်စရာလေးတွေရှိခဲ့ပါတယ်။ဒီလိုအဖို့အထစ်တွေနဲ့ဒူးတိုက်တွေ့ဆုံကြတာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကတော့အပြုသဘောဆောင်ရှုမြင်ပါတယ်
။အခုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုယ်စီရဲ့မှာသွားရတဲ့ဒါဒီလိုပြစ်တာဟာဘာမှကြောက်ရွံ့မဖြစ်ဘူးလို့ဒီပါဒီလိုပဲယုံကြည်ပါတယ်။စိုးရင်ကြမရှိပါဘူး။ပြဿနာကိုစိုးရင်ကြမဖြစ်ပါဘူး။ပြဿနာမရှိရင်ဆောင်းနာဆောင်းနေရတာလားကဒါကစိုးရင်ကြဖြစ်ပါတယ်။ဖြစ်နေတာပေါ့ဗျ။ဒါမှမဟုတ်တတိရှိရှိနဲ့ကျမတို့ဒီပြဿနာကိုမြင်ဆိုင်နေဖြစ်နိုင်တဲ့အရေးချင်းတွေကိုကျမတို့မွေးထုတ်မယ်။ကျမတို့အတူလက်ပဲပြတော့တူဦးကိုတူကူညီမယ်။ဖိမမယ်။တူရဲ့အမြင်ကိုတူကလေးစားမယ်။နားထောင်မယ်။သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုသိနေတာလဲဆိုတာကိုစဉ်းစား။ဒါမှကျမတို့အားလုံးဟာညီညီမျှညက်နဲ့ဆက်ပြီးတော့လူချင်းနဲ့ညီတိုင်းပန်းတိုင်းကိုကြောက်သွားနေမှာဖြစ်ပါတ
ယ်။ညီလာခံအပေါ်မှာဝေဖန်မှုအခံရဆုံးကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေမစုံလင်မဲနဲ့ညီလာခံကြီးကိုကျင်းပခဲ့တာပါ။ဦးသိန်းစင်ဆိုရလက်ထက်နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရေးစစ်စာချုပ် MCA စာချုပ်ချုပ်ဆိုခဲ့ကြတဲ့အဖွဲ့၈ဖွဲ့နဲ့ MCA မချုပ်ဆိုထားတဲ့အဖွဲ့တချို့တက်ရောက်ခဲ့ပြီးမြဲလဲကိုကံလက်နက်ကိုင်အဖွဲ့တအောင်းပလောင်လက်နက်ကိုင်အဖွဲ့နဲ့ AA ရခိုင်တပ်မတော်တို့မတက်ရောက်ခဲ့ပါဘူး။ညီလာခံအတွင်းမှတ်သားခဲ့ရတဲ့အဖြစ်ပျက်တစ်ခုကတော့ဝါဘီသွေးစည်ညီညွတ်ရေးပါတီ UWSP အဖွဲ့ကညီလာခံကနေထွက်ခွာသွားတဲ့ဖြစ်ရပါသူတို့ရဲ့ကိုယ်စားလှယ်တွေအပေါ်မှာပြုမှုဆက်ဆံတာနဲ့ပတ်သက်လို့မကျေနပ်တာကြောင့်ထွက်ခွာခဲ့ရတယ်လို့ UWSP ကဆိုပေမဲ့ ညီလာခံဖြစ်မြောက်ရေးကော်မတီကတော့နားလည်မှုလွှဲတာတာဖြစ်လို့လိုက်ပြီးတော့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်
။သူတို့ကမပြန်သေးဘူးအဲ့ဒီအချိန်မှာအဲ့ဒီတွေ့ကြောင်းဘူချိုကြီးခင်ဇော်ဦးကိုတိုင်ဦးဆောင်ပြီးတော့ဘူချိုကြီးခင်ဇော်ဦးရဲ့ကျွန်တော်ရဲ့ရေးပေါ်မျိုးဝင်းရဲ့တာဝန်ရှိတဲ့ခေါင်းဆောင်၃ဦးကနေပြီးတော့သူတို့ကိုသွားတွေ့ပါတယ်။တွေ့ပြီးတော့ဒါကနီးပညာရပါရှင်ဖို့ဖြစ်တဲ့နိုင်ငံကြီးရခွေချက်ဆိတ်ဆန့်ခြင်းလုံးဝမရှိဘူး။အဲ့ဒါကတော့ကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးမယ်။ဆိုတော့အဲ့ဒီပုံမှာပဲကျွန်တော်တို့ကစဉ်းစားပြီးတော့ဒီနားလေမှုတွေ့မြင်ထားတာကိုဌာနချုပ်ကိုအကြောင်းကြားပေးပါ။ဌာနချုပ်ကိုအကြောင်းကြားပေးပြီးတော့ဒီညီလာခံကြီးအောင်မြင်ဖို့အတွက်ညီငါညီလာခံကြီးမှာအားလုံးပါဝင်ပြီးတော့အားလုံးပိုင်ဆိုင်တဲ့ငင်းချင်ဖြစ်စင်မှာတတတအားပါဝင်ကြဖို့ဆိုပြီးတော့ကျွန်တော်တို့ကမေတ္တာရခံပြီးတော့တွားပြီးတော့ဆွေးနွေးထားပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာတော့သူတို့ပြောတာတော့ဌာနချုပ်ကိုကြောင်းကြမယ်အဲဒီဌာနချုပ်ကနေပြီးတော့အကြောင်းပြန်တဲ့ခါကျလို့ရှိရင်ကျွန်တော်တို့ကိုပြန်ကြောင်းကြမယ်ဆိုပြီးတော့သူတို့ပြောတယ်တော်တော်ကျွန်တော်တို့ဒီဖက်ပြန်ရောက်လာတဲ့ခါကျတော့သူတို့နေပြီးတော့ထွက်သွားတယ်ဆိုတဲ့သတင်းကိုကျွန်တော်တို့ဝန်နေဆိုပဲကြားရပါတယ်
ဒါပေမဲ့ညီလာခံကနေတာထွက်ခွာလာတာဖြစ်ပြီးတော့ညီလာခံကိုကန့်ကွက်တာမဟုတ်ပဲနောက်ပိုင်းတွစ်ဆုံပွဲတွေမှာပါဝင်မှာဖြစ်ကြောင်း UWSP ကထုတ်ပြန်ပါလာတယ်။၂၁ရာစုပင်လုံးညီလာခံဒုတိယအကြိမ်ကိုတော့နောက်လာမယ့်6လအတွင်းပြုလုပ်ဖို့သဘောတူခဲ့ကြပြီးတော့ဒီကြားကာလအတွင်းမှာမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လက်ပြုလုပ်သွားဖို့သဘောတူကြပါလာတယ်။ဒါ့အပြင်အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့တွေ့ဆုံတာနောက်တစ်ချိန်ညီလာခံမှာအလုံးပါဝင်နိုင်အောင်ကြိုးစားသွားဖို့ကိုလည်းဆိုရကိုယ်စားလှယ်တွေကဂရုပြုခဲ့ကြပါလာတယ်။ဒါပေမဲ့လို့ငင်းချမ်းရေးတစ်ခုလုံးအတွက်တော့အချိန်ယူရမယ်လို့တက်ရောက်လာတဲ့ကိုယ်စားလှယ်တွေကပြောပါတယ
်အတစ်ကတော့နံပါတ်1ကတော့လက်မှတ်ရေးထိုးဖို့အဆင့်တယ်နော်အဲ့တော့အဲ့ဒီလက်မှတ်ရေးထိုးဖို့အဆင့်ညံရင်ညံတယ်လို့ကြံတဲ့ process တွေကလည်းပေါ့မယ်တကယ်ကြီးလက်မှတ်ရေးထိုးတဲ့အဆင့်မှာအခုလိုပဲတန့်နေတယ်ဟာလားအားလုံးအခုလိုပါဝင်နိုင်မှုမရှိဘူးဆိုရင်တော့ဒီဥစ္စာတွေကျွန်တော်တို့ကဒါအချိန်ကိုကျွန်တော်တို့ကခံမှန်းနိုင်အဲ့တော့လက်မှတ်ရေးထိုးနိုင်ရင်တော့မှကျွန်တော်တို့ကမှန်းတာအနည်းဆုံး3နှစ်က5နှစ
်အကြသေးခင်ကပြီးစီးသွားတဲ့27ရာစုပင်လုံးပြည်တော်စုငင်းချမ်းရေးညီလာခံကြီးဟာဝေဖန်မှုတွေအားမလို့အားမရဖြစ်တာတွေအားပြန်တွန်းထိုးတဲ့ဆွေးနွေးချက်တွေနဲ့ရောပွန်းနေပေမဲ့လည်းတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးနဲ့တိုင်းပြည်ငင်းချမ်းရေးအတွက်အခြေခံပြဿနာတွေကိုတနေရာထဲမှာစူးစီးခွင့်ရခဲ့ကြတယ်ဆိုတာမငင်းနိုင်ပါဘူးလာမယ့်6လအတွင်းမှာထပ်မံပြုလုပ်မယ်လို့စီစဉ်ထားတဲ့27ရာစုပင်လုံးဒုတိယအကြိမ်ညီလာခံကြီးမှာပထမအကြိမ်ထပ်ပူတဲ့ငင်းချမ်းရေးအလားအလာတွေပွင့်လန်းလာတာကိုလင်းတော့မတ်စုတွေထဲကြီးမတ်ချင်လာပါဗျာ
ငင်းချမ်းရေးလာလာကောင်းတွေဆောင်တဲ့27ရာစုပင်လုံငင်းချမ်းရေးနီလာခံအကြောင်းကိုကိုစီသူကစူးစီးတင်ပြထားတာပါအခုထုတ်လင်းနေတဲ့အစီအစဉ်ရဲ့ဒုတိယပိုင်းမှာဒါရိုက်လေးလိုင်းအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုဒီခါမှာတော့အလုတ်လုံနေတဲ့ကလေးတွေအတွက်ပညာရေးပေးနေတဲ့အကြောင်းကိုတင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်ကိုကြည့်ကြအောင်ပါမြန်မာနိုင်ငံမှာအတန်းပညာမတင်ကြားနိုင်ပေမဲ့တဝန်းတစ်ခါအတွက်အလုတ်လုံနေကြရတဲ့ကလေးငယ်တွေလူငယ်တွေအတွက်မြန်မာရွေလျားပညာရေးစီမံကိန်းကနေဘတ်စကားကြီးတွေနဲ့ live ပညာသင်ပေးနေပါတယ်My Me Project လို့သိရတဲ့စီမံကိန်းကရန်ကုန်မန္တလေးကြောက်စဲတို့ကနေပုံမှန်ပညာသင်ကြားနိုင်ဖို့အခက်အခဲရှိနေသူတွေအတွက်စာသင်ခန်းတွေအဖြစ်အသွင်ပြောင်းထားတဲ့ဘတ်စကားကြီးတွေနဲ့လှည့်လည်သွားပြီးသင်ပေးနေရပါလက်တွေ့ဘဝမှာအသုံးဝင်နိုင်မဲ့အသိပညာအတတ်ပညာတွေကိုသင်ပေးနေတဲ့ရွေးချယ်စာသင်ခန်းတွေအကြောင်းကို VOE သတင်းတော်ကိုထပ်အောင်ကမြန်မာတခွင်စီစဉ်မှာတင်ပြထားတာကိုနားထောင်ပါရှင်
ကျောင်းပညာရေးတပိုင်းကစားနဲ့အလုပ်လုပ်နေကြရတဲ့ကလေးငယ်တွေကိုမြန်မာရွေးလျားပညာရေးစီမံကိန်းလို့ခေါ်တဲ့မြန်မာ Mobile Education Project ကဘတ်စကားလေးစီးကိုစာသင်ကျောင်းအဖြစ်ဖန်တီးပြီးကျောင်းပြင်ပပညာရေးသင်ကြားပေးနေပါတယ်။အထူးသဖြင့်တော့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာရှိတဲ့လက်ဖက်ရည်ဆိုင်တွေမှာအလုပ်လုပ်နေကြရတဲ့ကလေးငယ်တွေကိုအဓိကထားပြီးတော့သင်ကြားပေးနေတာပါ။ကလေးငယ်တွေစိတ်ဝင်စားနိုင်မဲ့အရာတွေနဲ့လက်တွေ့ဘဝမှာတကယ့်အသုံးဝင်နိုင်မဲ့ပညာရည်တွေကိုသင်ကြားပေးတာဖြစ်တယ်လို့မြန်မာရွေးလျားပညာရေးစီမံကိန်းကဥဆောင်ညွှန်ကြားရေးမှူးကိုတင်မောင်မောင်အေးကပြောပါတယ
်။ကျောင်းပြပညာရေးစနစ်သွားတဲ့အခါကျတော့သူတို့ကိုလက်တွေ့ကြတဲ့ဟာတွေသင်ပေးတယ်။အဲ့ဒါတွေရှင်းပြတဲ့အတွက်ခုနဆိုင်ရှင်တွေကလည်းသဘောကျတယ်၊ဒီကလေးသူငယ်ကသဘောကျတယ်။သင်လိုက်တဲ့ဟာတွေလည်းခုနလက်တွေ့ကြတဲ့ဟာတွေအင်္ဂလိပ်စာသင်တယ်ဆိုလို့ရှိရင်ကိုတို့ကဘယ်လိုသင်လဲဆိုလို့ရှိရင်သူတို့ဆိုင်မှာရှိတဲ့ menu ကိုအင်္ဂလိပ်လိုပြန်လိုက်တယ်။တစ်ဖက်ဆိုင်မှာရှိတဲ့ menu ကိုပြန်ပြီးတော့မှအဲ့အင်္ဂလိပ်လိုပြန်လာတဲ့ menu ကိုမှအခြေခံပြီးတော့သူတို့အင်္ဂလိပ်စကားသင်ပေးတယ်။အဲ့တော့ဆိုင်ရှင်တွေကလည်းလက်တွေ့မှာအကျိုးကျေးဇူးရတယ်။ Turut keliru juga ada. Pobiro ayam susah mukaun eh. Pobiro cuaca jenis ini. Kalau turut niat dua tu ini ayam bersih. Lari ederi, nengajar ederi turut pelobio jam, pelusa sanjam eh. Pobiro sama jam. Pobiro sih kena lumusa sanjam itu mili. Tergoi tanjung ini, pawai tanjung itu mili. Kusai yoga itu mili. Aijal turut juga ada. Lalu cara hari. Jawapan dua lusin ni, di tujuh jam buat orang ya, dua orang kat Joshi ni. Tercara sahing dua lusin ni, Joshi ni. Aiy, pihak nak lusin jalan lusin, guru ada di belakang ni. Tapi mungkin jangan ni balam. Aiy, di lalu cara ni, hasil ni, hasil tu senpiya. Aiy, jangan di Maimia tenir, Maimia pemeh pinjai seneka. Kau tu mene tu ni, jangan ni ada di cawan pinjai seneka. Kau cara sura hasil tu, di cara senpiya. Aiy, jangan tu Maimia salah tenjine sepiela.
Mami project lo luti mianjarai DC mangai ha, jangna jangdu rigo bahu piubi tenja piyalai pibare, jangna jangdu rigo bahu piubi tenjarai suragaro, kelingai riga siasamarigo mami kuwe, tiawne tiaw bangku sunega, yasi lari acanyanego siasamari ne acanyanai taimin suni biro tenjarai nile pibare, dini nebel pei sanga kelingai ri are acanyan ni paini ma, debaku tongya tenja piniware.
Oh, kulo lezero le pei sanga sanga debaku tongya bedoare. ตรงเนี้ยกูยูเลียอะไรจะเอาอย่างเลยภาษาตรงมาละเลเวลตรงกูเข้าได้ละโอ้บิ๊กนาเลเวลชิเมเลเวลวันชิเมเลเวลทูชิเมเนาะเลเวลวันมาตัวเช่นคุณอาอังกฤษอาชิเมดูลูมุสอาเซียชิเมพิโรชินจามาเอชิเมเลเวลทูมาตัวเช่นคอมพิวเตอร์เนี้ยอินเทอร์เน็ตภาษาชิเมโอ้แต่เมื่อวันจะเอาจูดภาษาชิเมแต่เมื่อวันจะอังกฤษอาภาษาชิเม
ละเพื่อสังเกตุเรื่องนี้ก็ที่การท้าทายจะเปลี่ยนจากสายพันธุ์ชนิดนี้ยี่นายมาอาศัยไปมาเราแค่จงดูยาเรื่องลูกเพื่อวินิจฉัยว่าเรื่องแต่ก็เลือดที่เป็นจารีขามาเลยเช่นนี้มีมือเจ้าจังปุ่มมันไม่จัดได้จงดูยาเรื่องลูกที่สิ่งมันเกี่ยงลงงานยี่นายสาวยังตุ๊กก็สวาร์เรื่องจังดามมันมาหน้าวันนั้นบาบลูเลสจะนอนรูดเตะท่าละละเพื่อสังมาลูลงนี่เลยคลีอุเตะท่าเลยวันนั้นเราคลีลีที่กองลีลีละเพื่อสังมาชีเดลูกตาปุ่มมันไม่มีอยู่
ไม่เอาตัวตัวเองเช่นนี้จะตัวเองเปลี่ยนอะไรสิเดี๋ยวช่วยคลี่จะรออยู่อะไรข้าจะรอแต่ข้าจะเลี้ยงยามมาสบายพอเลยเช่นนี้อยู่เปลี่ยนไปลุลูอาร์ไอเช่นนี้ตัวเลี้ยงได้ไหมไม่ใช่หรอแล้วมีคลี่เปลี่ยนอะไรยามมาเลยจะโน้ตสิมายามมาละอะไรจะโน้ตด้วยเชลังสตักคู่บ่โน้ตจีมาเลยเป็นเชลังไหมเสียเสียมาเรื่องอะไรจังหวะจังตัวเองเสี่ยวในใจสิละอ๋อเกมเวนี่โน้ตเพลย์เจ็ดด้วยเนี่ยเช่นเช่นเปลี่ยนอะไรสุนิจจะได้กูต ရီနဲ့စနစ်တကျတင်ကြားပို့ချပေးနေပါတယ်။ဒီသင်တန်းကိုတက်ရောက်ကြတဲ့ကလေးလူငယ်တွေကစိတ်တက်ရေးရာကစလို့ပေါင်းသင်းဆက်ဆံရေးအဆုံးပြောင်းလဲကုန်ကြတယ်လို့မော်နီစတာလဖဲ့ရီဆိုင်ကမန်နေဂျာကိုနိုင်လင်းကဖွင့်ဟပါတယ
်။ဒီတော့ဆိုလို့ရှိရင်အဲ့လိုမျိုးလူမှုပေါင်းသင်းဆက်ဆံရေးပါဘူးအဲ့လိုမျိုးတွေပါလေဆိုခုပေါင်းနာမကျတင်တန်းတွေပါပြီးတော့ကျတော့လည်းတိခန့်စိတ်တွေပါရှိတာဆိုကျတော့အဲ့လိုစကားပြောတွေပါဆိုပြောင်းလဲလာရင်တော့ဆိုနိုင်ငံသားတွေပါလာဆိုနည်းနည်းလန့်တယ်အခုဆိုလို့ရှင်နိုင်ငံသားတွေလာလည်းမလန့်တော့သူတို့ကဒီမှာတင်ပေးမီနူးတွေပါပလန်တွေသူတို့ဆွဲပေးထားတယ်နည်းနည်းပါသူတို့ဧည့်သည်လာပြီးဟေးဆိုကျိုးစိုးတဲ့ဟာတွေမေးတာတွေပါလူတာတွေမေးတာတွေပါဆိုနည်းနည်းအင်္ဂလိပ်တွေပြောတတ်လာတယ်
ဒီရွေလျားပညာရေးစီမံကိန်းကိုတခြားနယ်မြေတွေမှာလည်းဆောင်ရွက်သွားဖို့အစီအစဉ်ရှိပါတယ်။အဲ
တော့နောက်တစ်ဆင့်မှာတော့ဒီဘယ်လိုလဲ community education ဆိုတဲ့အပိုင်းပေါ့နော်။ဒီဘယ်လိုလဲမြို့နယ်ရပ်ကွက်တွေထဲကိုဝင်ပြီးတော့ဟိုကျဲဟိုဖြတ်မှုချဲ့ဖို့အတွက်ကိုစပြီးတော့စီစဉ်နေပါပြီ။အဲတော့ဒီမြို့တွေကိုလည်းနောက်ထပ်မြို့၄မြို့လည်းအခုစပြီးတော့စဉ်းစားရပါတယ်။ပြီးလို့ရှိရင်ရန်ကုန်မြို့ရဲ့စင်ကြီးပုံတွေကိုလည်းသွားဖို့ပေါ့နော်။ဥပမာလိုင်တာတို့ဒလတို့ဒီမှာရှေ့တကုံတို့ဒီမှာစကုံစိတ်ကန်းတို့အဲ့လိုမျိုးဟာအဲ့ဒီနေရာတွေမှာလဲခုနရှိနေတဲ့ community မှာရှိနေတဲ့အဖွဲ့အစည်းတွေပညာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေစချိတ်ပြီးတော့ခုနအကြောင်းပြပရောက်နေတဲ့ကလေးသူငယ်တွေကိုအဲ့နေရာတွေအဲ့မျိုးတွေကြတော့လဖိတ်ဆန်တွေရှိကြမှာရှိတော့မယ်လဖိတ်ဆန်လှုပ်တဲ့ကလေးတွေဖြစ်ကြမှာဖြစ်တာဒါပေမဲ့အကြောင်းပြပရောက်နေတဲ့ကလေးသူငယ်တွေကိုဟိုမျိုးလိုက်ပြီးတော့တင်ဖို့အတွက်ကျွန်တော်တို့စနေပြီ
Mymi project ကို2014ခုနှစ်ဇန်နဝါရီလကစတင်တောင်းခဲ့တာလည်းဖြစ်ပါတယ်ဆရာစမဘောင်25ယောက်ကလပိတ်ဆိုင်20အပါဝင်ဘာကကြောင်5ကြောင်တို့မှရှိတဲ့ကျောင်းသားကျောင်းသူပေါင်း400လောက်ကိုတင်ကြားပေးနေပါတယ်။ဒီစီမံကိန်းကို Telenor, Ooredoo, Samsung ကုမ္ပဏီတွေကအကူအညီထောက်ပံ့ပေးနေတယ်လို့တတိပုဂ္ဂလိကအလှူရှင်တွေ online ရနေကောက်ခံတဲ့လူငွေတွေနဲ့လဲပတ်နေတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်
။လက်တွေ့ဘဝမှာတကယ်အသုံးဝင်မဲ့ပညာရက်တွေကိုတင်ကြားပြသပေးနေတဲ့ဒီစီမံကိန်းဟာပညာရေးအလံဝေးခဲ့ကြရတဲ့လူငယ်လူရွယ်တွေအတွက်တကယ်ကိုအားကိုးအားထားပြုစရာအစီအစဉ်တစ်ခုလည်းဖြစ်ပါတယ်။ဒီလိုအစီအစဉ်ကောင်းနေတာနိုင်ငံအနှံ့ပြားမှာပေါ်ပေါက်လာမယ်ဆိုရင်ပညာပြည့်ဝတဲ့အလူပေါင်အတိုင်းဝန်တစ်ခုတည်ထောင်နိုင်ဖို့မျှော်လင့်ရပါတယ်ခင်ဗျာကျွန်တော်ထားပါပါခင်ဗျာ
က
ခုထပ်အောင်တင်ဆက်သွားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ10ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီး10နာရီထိထုတ်လွှင့်ပေးမယ့်စီစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြရမှာပါ။အစီအစဉ်ထုတ်လွှင့်ရင်မူမတ်ဆုမွန်နဲ့ကိုကျော်ရသိန်းတို့ကစီစဉ်တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေးလိုင်းစီစဉ်ကနေကြိုးစားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာ UK နဲ့ American ခီးစဉ်တွေဒီကနေ့စထွက်တော့ပါပြီ။ဒါအခုကျွန်တော်တို့ထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်ည9နာရီခွဲဆိုရင်ဒေါက်တာဆန်းစုကြည် UK နိုင်ငံမှာရောက်နေပြီလို့ယူဆရပါတယ်။အဲဒီကနေတဆင့်သူက American ပြည်တော်စုကိုလာမှာပါ။ American ပြည်တော်စုမှာပထမအဦးဆုံးဝါရှင်တန် DC မြို့တော်ကိုလာပြီးတော့ American သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမယ်လို့သိထားပါတယ်။အဲဒီဆွေးနွေးပွဲအတွင်းမြန်မာနိုင်ငံပေါ်မှာ American ကတောက်လျှောက်နှစ်ပေါင်းများစွာချမှတ်လာခဲ့တဲ့ဒဏ်ခတ်အရေးယူမှုတွေကရုပ်သိမ်းပယ်လျှော့ဒါတွေပြီးပြီးတဲ့နောက်ပိုင်းမှာကြံနေသေးတဲ့တန်ခတ်ရည်ရွယ်မှုတွေကနေပြီးတော့ဘာတွေကိုရုပ်သိမ်းမလဲဘာတွေကိုရှော့ပော့မလဲစသဖြင့်ဆွေးနွေးမယ်လို့လည်းသတင်းတွေထွက်ထားတာရှိပါတယ်ဆိုတော့မြန်မာနိုင်ငံပေါ်မှာတန်ခတ်ရည်ရွယ်မှုတွေကအခုအချိန်မျိုးမှာဆက်ပြီးတော့ထားသင့်သေးသလားထားသင့်နေဆိုရင်လည်းဘာကြောင့်ပေါ့လေမထားသင့်တော့ဘူးဆိုရင်လည်းအပီးရုပ်သိမ်းသင့်တာလားဘာတွေကိုရှော့သင့်တာလဲဘလို့ထားသင့်တာလဲစသဖြင့်ကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပြဖို့ဖိတ်ခေါ်တော်သူနှူးတဲ့မှာဒူးကနိုင်ငံရေးလေတာသုံးသက်သူစာရေးဆရာဦးတန်းစုနိုင်ဖြစ်ပါတယ်နောက်တူကလည်းပဲမြန်မာနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာလွတ်လပ်သုံးသပ်သူဒူးဖြစ်တဲ့ကိုစီယာသူဖြစ်ပါတယ်။ဒါရဲ့ပအောင်ဆွေးနွေးမဲ့တော်တော်ရှင်လည်းရှိပါတယ်။ကျွန်တော်တို့ရဲ့အစီအစဉ်ထုံးစံအတိုင်းပါပဲ။ပအောင်ဆွေးနွေးမဲ့သူအားလုံးထိထိမိမိနဲ့လူရင်းတူရှင်ဆွေးနွေးပြဖို့ကြိုတင်ပြီးတော့မေတ္တာရက်ခံပါတယ်။ဆိုတော့ပထမဦးဆုံးဒါရဲ့ပအောင်ဒါရဲ့ဆွေးနွေးပြမဲ့သူတွေရဲ့ပင်တိုင်းဆွေးနွေးပြမဲ့သူတွေရဲ့အမြင်သဘောထားကိုနားထောင်ကြည့်အောင်ပါ။ဇာဥတန်းဆွေးနွေးခင်ဗျာဇာဥတန်းဆွေးနွေးနေတဲ့မြန်မာနိုင်ငံပေါ်မှာအမေရိကန်ကကြံနေသေးတဲ့တန်ခတ်ရည်ရွယ်မှုတွေရုပ်သိမ်းသင့်ပြီးလို့ယူဆပါသလား
။ဟုတ်ကဲ့ဟိုမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုကအဆင့်တစ်ဆင့်ကိုရောက်ရှိလာတဲ့အချိန်မှာတော့ဒီ sanction နဲ့ပတ်သက်လို့ဟိုဖြေလျှော့မှုတွေလုပ်ခဲ့တာတွေရှိပါတယ်။ဒါပေမဲ့အကုန်လုံးမဟုတ်သေးပါဘူး။အဲ့တော့အခုအချိန်မှာအဓိကကျန်းနေတာကတော့ဒီကျွန်တော်တို့အစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့ပုံကိုယ်တွေခုနေတွေပေါ့ရ။နောက်သူတို့ဟိုတတိယတွေပေါ့နော်။ဒီလူတွေနဲ့ပတ်သက်ပြီးတော့ဒီအချိန်မှာတော့ကျွန်တော်တို့နိုင်ငံရေးအဖြေလျော့မှုတွေလုပ်တဲ့နဲ့ sanction တွေရုပ်သိမ်းတဲ့နဲ့လို့အကြံဉာဏ်ယူဆပါတယ်။ဒါပေမဲ့ sanction အားလုံးရုပ်သိမ်းမှုတော့မလိုအပ်သေးဘူးလို့ထင်ပါတယ်။ဘယ်ပိုင်းလဲဆိုတော့ဆီလက်နဲ့ပစ္စည်းတွေနဲ့ပတ်သက်တဲ့ကိစ္စမှာဒီsanction ကိုတော့ရုပ်သိမ်းဖို့မသင့်လျော်သေးပါဘူး။ဘာကြောင့်လဲဆိုတော့အခုပြီးခဲ့တဲ့ဒီ27ရာစုပင်လုံအစည်းအဝေးဟာဗမာပြည်ရဲ့ညဉ့်ဉန်းရေးအတွက်ကျွန်တော်တို့အမှန်ခံချက်ပေးနိုင်တဲ့အခြေအနေမရှိသေးတာရဲ့နောက်တစ်ခုကဆက်လက်ပြီးတော့ဒန်နာလက်နက်ကင်ခွဲစီတွေနဲ့တမတော်ကြမှာတိုက်ပွဲတွေဖြစ်နေတဲ့ချင်းဒီအောက်မှာကျွန်တော်တို့စီရေးဆိုင်ရာကန့်သတ်ချက်တွေကိုတော့ဆက်ပြီးတော့လုပ်တင်တယ်လို့ထင်ပါတယ်ခင
်ဟုတ်ကဲ့ဦးတန်းစွန်နိုင်ကျေးဇူးအများကြီးတင်ပါတယ်ကိုစရာသူကရောဘယ်လိုမြင်ပါလဲခင်ဗျာဟယ်လိုကိုစရာသူကြားပါလားဟုတ်ကဲ့ကိုစရာသူ line တစ်ခုခုဖြစ်ပုံရပါတယ်ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ပါမယ်ခင်ဗျာဆိုတော့ကိုစရာသူကြားပါလား
hello
ဟုတ်ကဲ့ကိုစရာသူကြားရတယ်ဆိုရင်ကိုစရာသူမြန်မာနိုင်ငံပေါ်မှာဒဏ်ခတ်ရည်ရွယ်မှုတွေဆက်ထားသင့်ပါသေးသလားဒါမှမဟုတ်ရုပ်သိမ်းသင့်ပါပြီလားဘယ်လိုသဘောရပါသလဲခင်ဗျအ
ဲကျွန်တော်ကတော့ဟိုဒါဟိုအကြတားဆွေးရပါတော့เนาะဒီဒေါ်ဆန်းစုကြည်လဲ 25နှစ်လောက်သူစောင့်နေရတဲ့ဟာအခုဟာသူလည်းအာဏာရပြီအခုဆိုရင်ဒီဒီနိုင်ငံတကာလည်းလက်ဆက်သွားလာပြီးတော့သူကဟိုမြန်မာနိုင်ငံအကျိုးဆောင်ရွက်နေပြီဆိုတော့သူ့ကိုကျွန်တော်တို့ကအားပေးတဲ့အနေနဲ့ပေါ့နော်သူလက်ထက်မှာမြန်မာနိုင်ငံစီးပွားရေးတိုးတက်သွားတယ်လူမှုရေးတိုးတက်သွားတယ်ဆိုတာကိုဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ဒါက
ကိုစီရသူရဲ့ line ပြန်ပြတ်သွားပါတယ်ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ပါမယ်
ဘာလို့လဲဆိုတော့ဒီအချိန်မှာကျုံမှလည်းဖြစ်မယ်ဘာလို့လဲဆိုတော့သူရှိတော့ကျုံမှပဲဒါကအမေရိကန်ဆိုရလည်းသူစကားဆိုရင်ဒါနားထောင်နိုင်မယ်ပေါ့နော်အမေရိကန်ဆိုရလည်းနောက်ပြီးတဲ့အခါကျတော့ဟိုဘက်မှာကလည်းအိုဘားမားကပြီးတော့မယ်ပေါ့နော်အိုဘားမားတက်တဲ့အကုန်တော့မယ်ဆိုတော့နောက်ဘယ်သူတက်မယ်မှကျွန်တော်တို့မသိဘူးဆိုတော့အခေလာရီတက်လာရင်တော့ကျွန်တော်တို့ကဒါအဆင်ပြေနိုင်တယ်ဒါပေမဲ့ဒေါ်လာထရန့်တက်လာရင်တော့ကြောင်းနေ
ဟုတ်ကဲ့ကိုစရာသူ line တိတ်မကောင်းပါဘူးကိုစရာသူကြားရင်ဖုန်းချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်ဆိုတော့ကျွန်တော်ကိုစရာသူကိုပြန်ဆက်သွင်းနေတဲ့အချိန်ခုနကတော့ပင်နေဆွေးနေသူဦးတန်းဆွေးနေတဲ့ဘောထားလဲကျွန်တော်တို့တိထားပြီးသားအချိန်တိုက်ရိုက်ပါအောင်ဆွေးနေမယ်တော်ရစင်တချို့ကိုဖိတ်ခေါ်ပါမယ်ပထမဦးဆုံးတရက်မျိုးကဦးလှမြင့်ဆွေးနေဖို့အလှည့်ပါဦးလှမြင့်ဘယ်လိုသဘောရပါသလဲဒဏ်ခတ်ရေးမှုတွေရုတ်သိမ်းသင့်သလားထားသင့်သေးသလား
ကျွန်တော်ကတော့ရုပ်သိမ်းနေတယ်ဆိုတော့အမြင်ဘက်ကရက်တီပါမယ်ဟိုကျွန်တော်ကတော့ဒီ1990ကျော်လောက်ကဒီစင်ရှင်ရမူရကိုမှားပါတယ်လို့အဲ့ဒီကကျွန်တော်တို့တောက်လျှောက်ဝေဖန်နေပါတယ်ဆိုတော့ဟိုဆရာတို့ကြံစဉ်းစားကြည့်ပါအခုပိတ်ဆို့တာလည်းအနည်း20ကျော်ခဲ့ပြီနည်း20ကျော်တော့ကျွန်တော်တို့ဘာရီရတော့အဲ့ဒါပြန်ကြည့်တဲ့အခါဟာလာညာဖြစ်နေအစိုးရတော့ခရိုနီဟာလာတိုင်းပြည်မွဲသွားတာဒါပဲကျွန်တော်တို့ကြားပါတယ်ထူးထူးခြားခြားကျွန်တော်တို့ဘာမှကျွန်တော်တို့မရကြတာမတွေ့ပါဘူးဒါကြောင့်မလို့ဟလာအခုဒီသိန်းစိန်လက်ထက်ကစပြီးတော့ဒီဟလာကမ္ဘာ့ဥပမာလက်ထက်မှာပူလူဆက်ဆံတာမှာပိုးပြီးတော့ကျွန်တော်ကတော့အချိန်တို့ပြင်မှာကျိုးရှိတယ်လို့မြင်ပါတယ်ဒါကြောင့်မလို့ကျွန်တော်ကတော့ဖိတ်ဆိုတာကိုငကောလည်းလက်မခံပါဘူးခုလည်းပဲအားလုံးပြင်ဆင်နေပါတယ်ခင်ဗ
ျဟုတ်ကဲ့ဦးလာမြင့်ကျေးဇူးအများကြီးတင်ပါတယ်ကိုစရာသူလိုင်းမပြောင်းရောက်ပါပြီကိုစရာသူကဆွေးနွေးတာပြတ်မသွားပါဘူးဆိုတော့တက်ဆက်လေးဆက်ပြီးတော့ကုနာအဆုံးသက်လေးဆက်ဆွေးနွေးပေးပါခင်ဗ
ျဟောဟုတ်ကဲ့ဟောဟိုပါဘောကျွန်တော်ကတော့ဒီဒေါန်ဆန်းစုကြည်လဲရှိနေတဲ့အချိန်ပြီးတော့အိုဘားမားပေါ့လေမြန်မာပြည်ပေါ်တောက်လျှောက်သူကဟိုရေးယူပိတ်ဆို့မှုတွေတောက်လျှောက်လျှော့လာပြီးတော့ဟိုအကျူသဘောပူပေါင်းဆောင်ရလာတဲ့အိုဘားမားဆက်ရှိနေတုန်းလေးပေါ့နော်သူကလည်းလာပိုင်းလောက်ပဲကြံတော့တာဆိုတော့အဲ့ဒီအချိန်လေးအခုပေါင်းပြီးလှုပ်လိုက်မှပဲတိုင်ရှင်ရရုပ်သွားမှာနောက်မဟုတ်ဆိုရင်တော့ကျွန်တော်တို့ကနောက်သမရလက်ထက်ကြရင်တော့ဥမာဒေါ်နယ်ထရန့်တက်လာရင်ကျွန်တော်တို့ကဘာမှပြောမရဘူးပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ရှိနေတယ်ဒါပေမဲ့ဟီလာရီမတက်ဘဲနဲ့ဒေါ်နယ်ထရန့်တက်လာတယ်ဆိုရင်ကျွန်တော်တို့ကအဲ့ကမြန်မာဆက်ဆံရေးကလည်းကြောင်းသွားနိုင်တယ်ပေါ့နော်ဒါမှမဟုတ်ခင်းနဲ့လည်းကြာသွားနိုင်တဲ့အခါကျတော့ဒေါန်ဆန်းစုကြည်ရောအိုဘားမားရောပြိုင်သူရှိနေတဲ့ဒီ3 4 5လပေါ့နော်ဒီချက်ချာပွားအချိန်လေးအတွင်းမှာတော့ကျွန်တော်ကဒါဆန့်ရှင်းကိုရုပ်အောင်လုပ်လိုက်စီချင်တာပေါ့
ဟုတ်ကဲ့ဆိုတော့ကိုစရာသူကဘလို့မှချမ်းမထားစီချင်တော့ဘူးပေါ့ရှိတဲ့တန်နေသေးတဲ့ဟာတွေအားလုံးကိုရုပ်စီချင်တာပေါ့
အားလုံးကိုရုပ်စီချင်တာဟုတ်ဟုတ်
ဟုတ်ကဲ့ဆိုတော့ဇောက်တန်းစုနိုင်ဇောက်တန်းစုနိုင်ကဒီစစ်လက်နဲ့ပစ္စည်းပိုင်းပေါ့လေဒီကအဖြစ်တော့စစ်ဖက်ဆက်ဆံရေးပိုင်းမှာတော့အမေရိကန်တွေနဲ့ရည်ယူတာတွေဆက်ထားတဲ့တဲ့လူယူဆတော့ဒီစစ်တပ်ကိုပို့ပြီးတော့ရုပ်သိမ်းမှုတွေရုပ်ပြီးတော့ပို့ပြီးတော့ထိတွေ့ဆက်ဆံတာကရောပိုကောင်းတဲ့လမ်းကြောင်းလို့မသုံးသတ်နိုင်ဘူးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆိုလိုတဲ့အဓိပ္ပာယ်ကတော့ပြည်သူ့ဆစ်ဖြစ်နေတဲ့အချိန်မှာဒီမြန်မာတပ်မတော်ကိုစစ်လက်နဲ့ဒီကြောင်းချတဲ့ကိစ္စကိုကျွန်တော်ကန့်သတ်ပြီးတော့ဟောဒီချက်ပြီးတော့လှုပ်ထားဖို့ပါဒါပေမဲ့တစ်ချိန်တည်းမှာအမေရိကန်တပ်မတော်နဲ့မြန်မာတပ်မတော်နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီအပြန်လန်းကျွန်တော်တို့ဒီစစ်ဘုတ်ဆိုင်ရာမူဝါဒတွေဒီတပ်မတော်တိဆောက်ရေးဆိုင်ရာကိစ္စတွေတပ်မတော်မှာဒီမိုကရေစီစိတ်ဓာတ်ပြန်ပွားအောင်လုပ်တာတွေအဲ့ဒါအပြင်တိတိပူပြီးကျေပြန့်စွာပြောမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့မြန်မာတပ်မတော်ကိုလည်းကုလသမဂ္ဂရဲ့ဒီငင်းငင်းကြီးအစီအစဉ်တွေမှာပါဝင်ပူးပေါင်းတာစတဲ့စစ်တပ်ရဲ့ဒီစစ်တပ်နဲ့တပ်ရဲ့တမရနေရရဲ့ပူပေါင်းဆောင်ရွက်ရေးကိုကျွန်တော်ကတော့အားပေးလို့တဲ့သဘောထားနဲ့ပြောတာပါကျွန်တော်ပြချင်းနေဆိုတာကတော့ဆစ်လက်နဲ့ဒီရောင်းချတဲ့ကိစ္စတစ်ခုတည်းကိုသာပြောတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တဲဆွေးနွေးသူနူးဖြစ်တဲ့ဦးတန်းဆိုးနိုင်ရောကိုစရာသူရောယောကစီးပွားရေးပိုင်းနဲ့ပတ်သက်လို့တော့ကြံနေသေးတဲ့ပိတ်ထားတဲ့အားလုံးကိုရုပ်သိမ့်တယ်လို့ယူဆကြတာပေါ့နော
်ဟုတ်ပါတယ်ခင်ဗ
ျကိုစရာသူလည်းဒီတိုင်းပဲနော
်
ဟုတ်ကဲ့ဆိုတော့အဲ့ဒီအထဲမှာဒီတတိပုဂ္ဂလပေါ့လေပုဂ္ဂိုလ်တူးချင်းလိုက်အမေရိကန်ကတော့ဒါ SDN ဆိုပြီးတော့သူတို့ခေါ်တာပေါ့ specially designated nationals လူပုဂ္ဂိုလ်တူးချင်းစီကိုပြတ်မှတ်ထားပြီးတော့သူကပိတ်ထားတာရှိပါတယ်ဒါကျွန်တော်နံပါတ်နဲ့တကွာထုတ်မပြောချင်ပါဘူးအားလုံးလည်းသိပြီးသားပါဆိုဒီပုဂ္ဂိုလ်တွေကိုပိတ်ထားတာတွေကိုလည်းပဲရုပ်စေချင်တဲ့တဘောလားခင်ဗျဦးတန်းဆွနိုင်ရေတော့ပါ
ကျွန်တော်ကတော့အဲ့ဒါတွေနဲ့ပတ်သက်လို့ဒီပုဂ္ဂိုလ်ကြီးကပြတ်မှတ်ထားတယ်ဆိုတော့ အဲလူတွေကဟိုကျွန်တော်တို့ကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီပြီးတဲ့ကျွန်တော်တို့အစိုးရလက်ထက်ကအစိုးရနဲ့ပူးပေါင်းပြီးကြီးပွားချမ်းသာတဲ့လူတွေဖြစ်တာဟုတ်အဲ့တော့ကျွန်တော်တို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ရင်းနှီးမြှုပ်နှံကြမယ်ဆိုလို့ရှိရင်ကျွန်တော်တို့သူတို့မပါလို့ရှိရင်ကျွန်တော်တို့အနေနဲ့တော်တော်လေးခက်ခဲရှိပါလိမ့်မယ်နော
်
ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းခရိုနီတွေကိုပယ်ထားမယ်ကျွန်တော်တို့အဲကျွန်တော်တို့ချွန်းချန်ထားမယ်ဆိုတဲ့သဘောထားမရှိဘူးလို့ယူဆပါတယ်ကျွန်တော်အဲ့ဒီသဘောထားကိုရက်ခံပါတယ
်ဟုတ်ကဲ့ဆိုတော့ကိုဇီယာသူကိုဇီယာသူလည်းပြောပါဦ
းဟုတ်ကျွန်တော်ကဟိုဆရာဦးဆန်းစုနိုင်ပြောလို့ပါပဲဒီကျွန်တော်တို့စီးပွားရေးကတိတိလေးတိတိလေးမှာကဒီလူအကြီးတွေပေါ့လေသူတို့ကစီးပွားရေးအင်ပါတာကြီးတွေအများကြီးရှိတာတော့ဒီလူတွေပယ်ထုတ်လိုက်ရင်ပြောရမယ်ဆိုရင်အများကြီးမကြံဘူးပေါ့လေသူတို့ဆိုရင်လုံနိုင်ကြိုင်နိုင်နဲ့ပတ်ဆိုင်ရှိတဲ့လူတွေကလည်းသူတို့ဖြစ်တဲ့အခါကျတော့တကယ်တမ်းသူတို့စီကသူတို့ကတကယ်တမ်းတော့မတရားစီးပွားချမ်းသာလာတာဆိုရင်သူတို့စီကပတ်ဆိုင်ကကျွန်တော်တို့ပြည်သူတွေဖွံ့ဖြိုးတိုးတက်ရေးမှာများများတုံးဖို့လိုတယ်ပေါ့နော်ဆိုတဲ့အခါကျတော့သူတို့ကိုပယ်ထားလို့မရတဲ့အခါကျတော့ခုနကဒေါက်ဆန်းစုကြည်ကိုယ်တိုင်နဲ့ကဒီလူတွေနဲ့ကိုသူတေချာတွေ့ပြီးတော့ဟိုအဲ့လူတွေကလည်းဟိုစန်းစုကြည်ကိုပွဲတွေဖိတ်ပါညာသူတို့တွေဆင်းရဲကြရတဲ့ဟာတွေတော့တွေ့ရတယ်ပေါ့နော်ဟိုတကားပိတ်ဆင်းရဲပွဲတွေဘယ်လိုရှိကြလဲတော့မသိပါဘူးကျွန်တော်မြင်ရတော့စန်းစုကြည်ကတော့အဲ့လိုသူတယောက်ချင်းကိုအဲ့လိုမျိုးစိတ်ကအဲ့လိုထားတာမျိုးတော့မရှိဘူးသူကတော့ပူးပေါင်းဆောင်ရွက်စီစဉ်ပုံရတယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့လည်းစီးပွားရေးပုံမျိုးတိုးတက်မှရမှာဆိုတော့လူကရွေးနေလို့မရတဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်ကတော့ဒီစီဝါရေးဆိုင်ရာရေးပိတ်ဆို့မှုတွေကတော့ရုပ်စေချင်တာပေါ
့ဟုတ်ကဲ့ခင်ဗျကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွံ့ထွေးထားတယ်မောင်ဆွေခင်းဆိုတဲ့သောတာရှင်ကတော့အခုဘယ်နဲ့ဆွံ့ထွေးသူနဲ့တဘောတာနေနဲ့ကွဲပုံရပါတယ်သူကမြမပြီမှာဆင်အတွက်ဂျင်းငယ်ပျော့စိတ်အတွက်ပင်လဲဆိုသလိုဒေတာကြည့်တာပေါ့လေဆင်းရဲချမ်းသာကွာဟမှုဖြစ်ခဲ့ပါတယ်တဲ့စီဝါရေးပိတ်ဆို့မှုတွေကတိုင်းပြည်ရဲ့တင်ရန်ဇာတတွေကိုအလွဲသုံးစားလုပ်ပြီးအလွန်တရာချမ်းသာနေတဲ့လူစုကိုပဲထိခိုက်မယ်ထင်ပါတယ်တဲ့ဒါကြောင့်ဆက်လက်ထားရှိစေချင်ပါတယ်ယင်းနှိမ့်နှုတ်နယ်မှုတွေနဲ့စီဝါရေးပိတ်ဆို့မှုတီးကြစီဆိုရင်ပေါ့တဲ့မောင်ဆွေခင်ဆိုတဲ့သောတာရှင်ရဲ့သဘောထားပါအခုတိုင်းရဲ့ဆွေးနွေးမယ်နောက်ထပ်သောတာရှင်သူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကဆလိုင်းပွေကိုဆလိုင်းဘလို့သဘောရပါတယ်လေပိတ်ဆို့ရေးယူတာတွေထားတင်သေးသလားရုပ်တင်သလားဆလိုင်းကြားပါလားစလိုင်းတံမကြားသေးပါဘူးနောက်တော့ကိုဆက်ခေါ်ပါမယ်စလိုင်းကိုပြန်ခေါ်ပါမယ်စောင့်နေပါရှမ်းပြည်နယ်လာရှူမျိုးကဥကိုကိုကြီးဥကိုကိုကြီးတဘောတာဆွေးနေပါခင်ဗျာ
ဟုတ်ကဲ့ပါဆရာဦးသန်းစွန်နိုင်ပြောလို့ပါပဲကျွန်တော်ဆက်လက်နဲ့ပစ္စည်းနဲ့မဟာဗျူဟာမြောက်ကုန်ပစ္စည်းတွေကိုတော့ဖိတ်ထားတင်ပါတယ်တခြားအခြေခံလူလက်တန်းစားတွေနဲ့အခြေခံနဲ့လူလက်တန်းစားတွေအတွက်ကိုတော့အစောက်ဦးတွေပညာရေးကဏ္ဍတွေကိုတော့ဖွင့်ပေးဖို့လိုပါတယ်အသေးစားအလက်စားလင်္ကန်ဒီကွန်ပျူတာတက်မှာလဲကျွန်တော်တို့နိုင်ငံရဲ့အခြေအနေပိုကောင်းလာမယ်လို့မျှော်လင့်ပါတယ်ပြီးတော့အမေရိကန်နဲ့ဗီယက်နမ်လိုဆက်ဆံတယ်လို့ကျွန်တော်မြန်မာနဲ့အမေရိကန်ကိုလည်းအဲ့လိုစီးပွားရေးကောင်းနိုင်တဲ့အနေအထားမျိုးတွေတူကိုကျွန်တော်တွေ့ချင်ပါတယ် Facebook ဆက်လက်ရှိနေလို့ရှိရင်တော့ကျွန်တော်တို့အင်ဒီချင်းနိုင်ငံကြီးကတော့သူ့အခွင့်အရေးကိုငကူကတကယ်ရောက်ပြီးသားဆိုတော့ဗျာထပ်ပြီးတော့နှိမ့်ဝင်သွားမလားလို့စိုးရိမ်နေပါတယ်နောက်ကျွန်တော်မြန်မာကြောက်စင်းကိုဒီဥပဒေကိုပဲအားကိုးနေရတော့ဒီဥကြောင့်သိဒီဥကိုပို့ပဲအစားကျွန်တော်တို့အမေရိကန်မှာရှိတဲ့ကျွန်တော်ကြောင်းမြေကျန်တာလုပ်ငန်းတွေထဲမှာဖွင့်ပြဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်အနောက်ကဘာရဲ့အရှိကဘာရဲ့ပညာသားပါပါထိမ့်မိဆောင်ရွက်နိုင်လေမြန်မာနိုင်ငံအတွက်ပို့ပြီးတော့အကျိုးရှိစေမယ်လို့ထင်ပါတယ်1955 60ပုံရိပ်ကောင်းတွေကိုဆောင်ရွက်နိုင်မယ်လို့မျှော်လင့်ပါတယ်ဒေါက်တာစီရဲ့ပုံရိပ်ကလည်းရင်ကြီးလာပြီလို့ကျွန်တော်ထင်ပါတယ်ကျွန်တော်ပြောချင်တာဒါပါပဲ
ဟုတ်ကဲ့ပါဦးကိုကိုကြီးကျေးဇူးအများကြီးတင်ပါတယ်ဆက်လိုင်းပြန်ရပါပြီဆက်လိုင်းသဘောထားဆွေးနွေးပါခင်ဗျဟ
ုတ်ကဲ့ဆက်ရှင်ချက်မှတ်တယ်ဆိုတာခက်တယ်ဆက်ရှင်ရုပ်သိမ်းတာလွေတယ်အဲ့တော့အခုသူတို့ဆက်ရှင်ဟိုဟာတက်တန်းကတနှစ်တနှစ်ပဲတိုးတယ်အခုဆွေးနွေးတဲ့နေရာမှာကျွန်တော်ကြက်တိရတာကဒီအိုဘားမားကအာဏာလျောက်မှာမဟုတ်ပါဘူးဒါကွန်ကရစ်ကချက်မှတ်တဲ့ဥစ္စာသူတို့ဘသူပဲတဲလားတဲလားဟီလရီပဲတဲလားတဲလားဟုတ်啊ဒိုနထမ်းပဲတဲလာကြဒါကွန်ကရစ်နဲ့ဆိုင်တဲ့ခါကြတော့ဒါဆွင့်စံမလို့ပါဘူးအဲ့ဒါကြောင့်အခုချိန်မျိုးမှာကျွန်တော်တို့ပြည်သူလူထုရောနောက်ပြီးတော့နိုင်ငံတော်အပြောင်းအလဲကအားလုံးမပြောင်းလဲသေးဘူးအဲ့တော့အားလုံးရုပ်သိမ်းနေဆိုရင်ကျွန်တော်တို့ကနောင်တရဆရာဖြစ်လာမယ်ဆိုင်ရှင်ဆိုတာမြန်မာနိုင်ငံဒီမိုကရေစီဖြစ်ပေါ်လာဖွင့်တဲ့တကယ်တုံးအားတစ်ခုရှိပါအဲ့ဒါကြောင့်အစိုးတည်ရင်တော့ကျွန်တော်တို့မလုပ်စီချင်ဘူးဒါကြောင့်လေဆိုတော့လူထုဘလောက်အခန်းစားခွင့်ရှိမလဲဆိုကြအားလုံးရုပ်သိမ်းပေးပြီးတော့မှအော်ကျွန်တော်တို့လူထုကလည်းနစ်နာပြီးတော့မှဘာမှချိုးမရှိပဲနဲ့ဒီပြောင်းလဲလဲဆက်နတ်သွားမြင်ဆိုရင်တော့မကောင်းပါဘူးအဲ့ဒါကြောင့်ငင်းချင်းရင်လာခါနဲ့ကိုလည်းတင်ကြည့်ပြီးတော့ပါတစ်နှစ်တစ်နှစ်ကျွန်တော်တို့တစ်ဖြည်းဖြည်းနဲ့ဆော့တာကောင်းမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ slide ကျေးဇူးများတင်ပါတယ် slide နဲ့သဘောထားတူမဲ့သောရရှင်တူ Facebook ကနေ comment ပေးပြီးဆွေးနွေးထားတာရှိပါတယ်ကျွန်တော်သဘောအရလုံးဝမယုတ်သိမ်းစေချင်သေးပါအကြောင်းရင်းကဟိုဘက်ကလုံးဝမယုံလို့ပါပဲကလင်ကြီးတွေအများကြီးပဲတဲ့ဆိုတော့ဇောက်တန်းဆိုးနိုင်ဒီလိုမျိုးစိုးရိမ်စိတ်တွေလည်းရှိနေတဲ့အခါကျတော့ဒီပေါ်မှာကျွန်တော်တို့ဘယ်လိုသုံးသပ်လို့ရမလဲ
ဟုတ်ကဲ့စိုးရိမ်စိတ်တွေရှိတာသဘာဝကြပါတယ်ကျွန်တော်တို့လည်းစိုးရိမ်မှုတွေရှိပါတယ်ဒါပေမဲ့စိုးရိမ်မှုတွေကိုရေးကြည့်တာကလူလူရဲ့အခြေအနေနဲ့မျှော်လင့်ချက်ပါလူလူရဲ့အခြေအနေကဒီပြီးခဲ့တဲ့ဒီအစိုးရရဲ့ညံပြင်းမှုကြောင့်ကျွန်တော်တို့တရားစတာတွေပြုံးပြီးအခွန်နေဆုံးရှုံးချမ်းသာတဲ့လူတွေချမ်းသာပြီးတော့ဆင်းရဲတဲ့လူတွေကကြီးကျယ်ဆင်းရဲပြီးတော့ဆင်းရဲနေတဲ့အနေအထားကိုကျွန်တော်ရောက်နေပါတယ်အဲ့ဒီအနေအထားကိုဒေါက်တာစုကြည်တို့အစိုးရတွေတက်လာလို့ရှင်တော့ကြီးမားတဲ့အပြောင်းလဲတွေဖြစ်လိမ့်မယ်လို့ဆိုတဲ့လူလူရဲ့မျှော်လင့်ချက်ကအရန်ကိုကြီးမားနေပါတယ်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်တဲ့နေရာမှာအခုဖြစ်ခဲ့တဲ့ကိစ္စတွေအလုံးကဒီကောင်းမွန်တဲ့အစိုးရကောင်းမွန်တဲ့အုပ်ချုပ်ရေးမရှိလို့လက်ယူလက်ဆန်းမှုတွေဟောခုနလိုဆရာမှုတွေဘယ်မှာဖြစ်ခဲ့အစိုးရတွေကြောင့်ဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့်ဒီနေ့လိုအချိန်ဒီမှာတော့ပြည်သူလူထုရဲ့မျှော်လင့်ချက်တွေဖြည့်ဆည်းနိုင်အောင်ကျွန်တော်တို့ရဲ့တိုင်းပြည်လူထုဆဲဒုက္ခရောက်နေတဲ့အနေအထားတွေကနေပြီးတော့အလင်းမြန်ကျွန်တော်တို့အဲ့ဒါတွေဆွတ်တင်မှုလိုအပ်တဲ့အချိန်မျိုးပါအဲ့လိုလိုအပ်တဲ့အချိန်ဒီဖြစ်တဲ့အတွက်ရှိပွားရေးရာပိတ်ဆို့မှုတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့ကတော့တူးချင်းပဲဖြစ်ဖြစ်ကျွန်တော်တို့ဒီလုပ်ငန်းတွေပဲရပဲဖြစ်ဖြစ်ပိတ်ဆို့မှုတွေကိုကျွန်တော်တို့ဒီရပ်တန့်စီခြင်းနဲ့ဖြေလျှော့ပေးစီခြင်းနဲ့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကိုစရာသူခုနပြောသလိုရုပ်လိုက်လို့ရှိရင်ကောင်းပါမလားဒီချိန်မှာတင့်တော်ရဲ့လားဆိုတဲ့စိုးရင်စိတ်တွေကိုရောကိုစရာသူဘယ်လိုပြန်ပြီးတော့တုံ့ပြန်ခြင်းလဲ
ဒါကတော့ကျွန်တော်တို့ကတော့အခုဟာဟိုဒီမိုကရေစီဘက်ရောက်လာတာလည်းသိမကြသေးတော့ဒီဘက်ကတားကြည့်ခဲ့တယ်လေတစ်ဖက်နဲ့တစ်ဖက်ကအဲ့ကကြတော့စံတရားကတော့ရှိနေမှာပဲအဲ့တော့ပြေးကြတယ်ဒါမဲ့ကျွန်တော်တို့ကဟိုအောင်ပြန်ကြည့်လိုက်တယ်ဆိုရင်ဒီ sanction တွေညော့လာတာနဲ့အများဒီလူ့ခွင့်ရေးတွေပေါ့ကျွန်တော်တို့စီးပွားရေးခြေနေတော့ကောင်းလာတာတွေ့ရတယ်2012နောက်ပိုင်းအစပြီးတော့ပေါ့လေအဲ့ကကြတော့အဲ့ဒါဟိုဒါကျွန်တော်တို့ကပုံနေပါရင်းနဲ့ဆွဲကြည့်လိုက်ရင် sanction ညော့လာတဲ့အများကျွန်တော်တို့ကကောင်းလာတယ်အဲ့ဒါမျိုးဟိုဒီဒေါ်ဆန်းစုကြည်ဆက်လာတဲ့အချိန်မှာပို့ပြီးမြင်ရတယ်ပေါ့အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့ဘာလဲဆိုတော့ဒီဒေါက်တာစုကြည်ကအခုဆိုရင်တက်လာတာ9လရှိပြီဒီချိန်မှာကျွန်တော်တို့ကဟိုရင်းနှီးမြှုပ်နှံမှုပါညာအမေရိကန်တို့ဘာလို့စီကတိတ်ပြီးမဝင်နေဝင်နေတဲ့ခါကျဘာလို့ဖြစ်နေတာလဲဆိုသူတို့တွေကဆိုင်းဆင်းရှိတဲ့အတွက်ကြောင့်အမေရိကန်ဆိုရကဒီကုမ္ပဏီတွေကိုစီးပွားရေးဒီလုပ်ခိုင်းနာတော့မှသူတို့တွေကညော့နေကြတယ်အဲ့တော့ငွေပေးငွေယူပါစားတကယ်တမ်းတော့အမေရိကန်တန်ရုံးဝန်ထမ်းတွေတော့ဟိုတကယ်တော့ဒီမြန်မာပြည်ကနေငွေပေးငွေယူလို့ရတာခက်တဲ့ပုံရှိနေတယ်
ကိုဇာသူလိုင်းကတစ်ချက်ပြန်ထက်သွားပြန်ပါပြီကျွန်တော်တိုင်းဆွေးနွေးမဲ့သောရရှင်တူ
အဲ
ကိုဇာသူဟုတ်ကဲ့ကိုဇာသူလိုင်းတစ်ချက်လေးပြန်ထက်သွားလို့ပါဟုတ်ကဲ့ကျွန်တော်တိုင်းဆွေးနွေးမဲ့သောရရှင်တူကိုဆက်ပြီးတော့ဖိတ်ခေါ်ပါမယ်သခိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံပင်ကြေးရွာကဦးကြအောင်ဦးကြအောင်တန်ခတ်ရိပ်ယူမှုတွေရုပ်သိမ်းတီလာဆက်ထားသင့်တည်သလားခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်ဆင်းနေလို့ကတော့ကျွန်တော်ကတော့ဒီသခိုင်းတိုင်းမော်လိုက်ဝေယုံတာပါခင်ဗျဝေယုံတယ်မဟုတ်
ဘူးဟုတ်ဝေယုံတာဟုတ်ကဲ့ဒီဆိုဟုတ်ကဲ့ပါခင်ဗျဟုတ
်ကဲ့ကြောက်ပါအဲ့တော့မြန်မာနိုင်ငံကိုအမေရိကန်ကပိတ်ဆို့တန်ခါအရေးယူထားခြင်းဟာမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးလူ့ခွင့်ရေးဓာတ်လူမှုဖြစ်ရေးနဲ့ဤလက်တော်ရပါမကြံအားလုံးကုန်ပုထုရေးရန်ရရာအရသာဆက်ဆက်ဖြစ်ဖို့ကိုရည်ရွယ်ပြီးဒီမှာအောက်မွန်ကြီးရောသိက္ခာနာနဲ့ရှင်းထုတ်ထားတယ်လို့ပဲကျွန်တော်အနေနဲ့ပြောယူပါတယ်ဆိုတော့ညာလဲတိုင်းပြည်ရဲ့အခြေအနေကိုဆောင်ပြီးဒီမှာဖြည်းဖြည်းချင်းချော့တဲ့နယ်လို့ကျွန်တော်ကယူဆပါတယ်။နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အစိုးရတဲ့အမိတော်ဆန်းစုကြည်ရဲ့အစိုးရကလည်းပဲအားကျုံးမှန်တဲ့အထူးပဲဒီဆိုင်ဒီမှာကျွန်တော်တို့တိုင်းရင်းသားညီကိုမောင်နှမအားလုံးကိုဓာတ်တူညီဖြစ်အောင်ကြိုးစားရင်သားမချားဘဲနဲ့ကြိုးစားနေတဲ့အချိန်လေးဖြစ်နေလို့ကျွန်တော်ပြောချင်တာကတော့ဒီလောက်ပါပဲဒါပဲBOU အခွင့်အရေးအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အားပေးတဲ့အတွက်လည်းကျွန်တော်တို့ကလည်းအထူးပဲကျေးဇူးတင်ကြောင်းပြောကြလိုပါတယ်ဆိုကိုစရာသူကျွန်တော်တို့ခုပြန်ပေးပါရစေကိုစရာသူကလုံးဝမထားသင့်တော့အားလုံးကိုယူဆိုတော့ခုနပြောသလိုစစ်လက်နဲ့ပစ္စည်းပိုင်းကိစ္စကိုလည်းပဲကိုစရာသူအနေနဲ့ကမထားစေချင်တော့ဘူးပေါ့အ
ဲစစ်လက်နဲ့ပစ္စည်းကတကယ်လို့မရောချင်ဘူးဆိုရင်ကျွန်တော်တို့လွယ်လွယ်လေးပေါ့နော်ဒီဘက်ကဒီမြန်မာတပ်ကိုပြောလိုက်ခင်ဗျားတို့ချုပ်တို့စီကလက်နဲ့မဝယ်နဲ့နောက်ပြီးရင်ဟိုဘက်မှာလည်းတော့လက်နဲ့ရောင်းတဲ့ American Company ဆိုတာကလက်နဲ့ဆိုတာဟိုတကယ်ကိုကြီးမားတဲ့ industry ဖြစ်တဲ့အတွက်ကြောင့်မလို့ American ဆိုရနဲ့တနည်းမဟုတ်တနည်းကိုပတ်သက်ရတယ်ပေါ့နော်ဆိုတော့သူက order မှာမှပဲထုတ်ရတယ်ပါညာဒီလိုမျိုးရှိတဲ့ခါကျတော့ နည်းနည်းလေးဟန်ထားလိုက်ရင်ကိုသူတို့ကရောင်းဝယ်လုပ်မှာပေါ့အဲ့တော့အဲ့ကိစ္စကတော့ပူစရာမရှိဘူးပေါ့နော်နောက်ပြီးတော့ကျွန်တော်တို့ကဒီ American C ကလက်နက်ကမရရင်လည်းသူကအခြားအဝယ်မှာဆိုတော့လက်နက်ရောင်းတဲ့ဟာကတော့ခုနကလိုပိတ်ဆို့ထားစရာမလိုပဲနဲ့ခုနကလိုတစ်ဖက်နဲ့တစ်ဖက်အဲမင်းလည်းမဝယ်နဲ့ငါလည်းမရောင်းဘူးဆိုတဲ့ဟာမျိုးကိုလှုပ်ထားလိုက်ရင်အဆင်ပြေသွားမယ်ပေါ့နော်အဲ့ဒါမျိုးကျွန်တော်ကအဲ့ဒါကတော့တိတ်တော့ကိစ္စမရှိဘူးပြီးတော့ဒေါက်တာဆန်းစုကြည်နေနေရလဲတက်နဲ့မော်နယ်ကသူကပူပေါင်းဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်မဟုတ်လို့အခုသူ့နောက်ကိုတက်ကဥဆောင်မှုနောက်ကလိုက်နေတာတွေ့ရတဲ့အခါကျတော့အဲ့ဒါမျိုးပြောထားလိုက်ရင်တော့ဒီဆက်လက်နဲ့ကြည့်တွေပါတွေဝယ်ဖို့တွေပါတွေကမဝယ်အောင်လုပ်ထားလို့ရမယ်ထင်တယ်ကျွန်တော်မြင်တော့လေဟု
တ်ဟုတ်ကဲ့ဆိုကျွန်တော်အစိုးမတက်ခင်မှာကျွန်တော်တို့အခုနောက်ထပ်အချိန်6မိနစ်လောက်ကြာမှသေးတယ်အစိုးမတက်ခင်မှာပင်နေစွန်းတူနူးစလုံးကဒီရုပ်ပေးရေးကိုလူလားသူတွေဖြစ်တဲ့ဟိုသဘောထားရှိသူတွေဖြစ်တဲ့အတွက်ကျွန်တော်ကပင်နေစွန်းတူတွေအနေနဲ့ရှိသမျှဆန်းရှင်းတွေကိုယူလိုက်လို့ဟာတမို့လဲတချို့ကိုယူလိုက်လို့ပေါ့လေအတော်များများကိုယူလိုက်လို့အတိကအကျိုးရှိစီမဲ့အချက်နှစ်ချက်စီပြောဖို့စဉ်းစားထားပြီပါခင်ဗျာဦးတန်းစွန်းနေနဲ့ကိုစရာသူနဲ့ကျွန်တော်ခုနကတော့မယုတ်တင်နေဘူးလို့ဆွေးနွေးတော့တဲ့ထဲမှာဆလိုက်ပွေကုန်းကတော့ယုတ်ထရခက်တဲ့ယုတ်တာလွယ်အားလုံးကိုမယုတ်သေးတဲ့ဘူးလို့ဆွေးနွေးတာရှိတော့ဆလိုက်ပွေကုန်းအနေနဲ့လည်းပဲမယုတ်သေးတဲ့အတွေ့အတိကအကျိုးရှိစီမဲ့အချက်နှစ်ချက်စဉ်းစားထားပြီပါကျွန်တော်အချုပ်မှအားလုံးကိုအဲ့ဒီအခွင့်ရပေးပါမယ်ကျွန်တော်ကိုအမြန်ဆုံးနဲ့အထင်မြင့်ဆုံးပြောပြဖို့ပြင်ဆင်ထားပြီပါခင်ဗျာကျွန်တော်အခုတည်းဆွေးနွေးမယ်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်သူကထိုင်းနိုင်ငံကကိုဒီလေမှုဆွေးနွေးရမယ်အလှည့်ပါခင်ဗျာ
ခင်ဗျာကျွန်တော်နေကတော့ထိုင်းရှင်အားလုံးကိုရုပ်တင်လာတော့ကျွန်တော်ပြောအများစုကတော့ကျွန်တော်နေကတခုတည်းကျွန်တော်ပြောချင်ပါတယ်နော်ဆစ်လက်နဲ့ပစ္စည်းကိုတော့ကျွန်တော်အနေနဲ့ဒီတားတဲ့တော့ဗောဗျာနော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဖြစ်လာခဲ့လို့ရှိရင်နော်ကျွန်တော်တိုင်းသားပြည်သူတိုင်းသားလက်နက်ကင်အဖွဲ့အစည်းကိုဒုက္ခပေးနေတာဖြစ်ပါတယ်အဲ့ဒီအတွက်ကျွန်တော်အနေနဲ့ကတော့ဒီဆစ်လက်နဲ့ပစ္စည်းကိုအဓိကကျွန်တော်အနေနဲ့ပိတ်ပင်တင်တယ်လို့ကျွန်တော်မြင်တယ်တခြားကိစ္စတော့ကျွန်တော်မဆိုလိုပါဘူ
းဟုတ်ကဲ့ကိုဒီလက်မှုကျေးဇူးအများကြီးတင်ပါတယ်ကိုဒီလက်မှုကပြန်ဆွေးနွေးသူဦးတန်းစုနိုင်တဲ့သဘောထားဒူပုံရပါတယ်ဆလနဲ့ပစ္စည်းကိုပိတ်ပင်ဆက်ပြီးတော့ပိတ်တင်သေးတယ်လို့ဆွေးနွေးပါတယ် Facebook ကဆွေးနွေးထားတဲ့ဒေါ်လာရှင်ဒူကလည်းအစိုးရလုပ်ငန်းတွေကိုရုပ်သိမ်းပေးပြီးဒီနေရာမှာသူကအစိုးရလုပ်ငန်းတွေကိုရုပ်သိမ်းပေးပြီးတော့အစိုးရလုပ်ငန်းတွေအပေါ်မှာတန်ခတ်အရေးယူထားတာတွေရုပ်သိမ်းပေါ့နော်လူတစုလက်တစုစာမပြောင်းလဲမပြုတ်နိုင်သေးတဲ့ခရိုနီအုပ်စုအတွက်တော့ဆက်ပြီးတော့ထားရှိတင်ပါတယ်တဲ့နောက်ဒူကဆွေးနွေးထားတာတော့မြန်မာနိုင်ငံမှာလိုအပ်ချက်များပါတယ်ပညာရေးကျန်းမာရေးအများပြည်သူအကျိုးရှိတဲ့ကဏ္ဍတွေကိုဖွင့်ပေးသင့်ပါတယ်လို့နောက်တူကလည်းကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့ဒါသောတာရှင်နူရဲ့ဆွေးနွေးချက်တွေပါဆိုတော့ကျွန်တော်တို့အခုဓာတ်ရိုက်ဆွေးနွေးမဲ့သောတာရှင်တွေမရှိတော့တဲ့အခါမှာတော့ပင်နယ်ဆွေးနွေးသူနူနဲ့ခုနဆက်လိုင်းတို့ရဲ့သဘောထားအချုပ်တွေကိုကျွန်တော်သိရစီပထမဦးဆုံးဦးတန်းစုနိုင်တန်ခတ်ရည်မှုကိုဆက်လက်နဲ့ပစ္စည်းကလွှဲပြီးတော့ကျွန်တော်တွေရုပ်တင်တဲ့အတွက်ရလာမဲ့အတိတ်ကအကျိုးကျေးဇူးနှစ်ချက်ပြောပါခင်ဗျာ
အကျိုးကျေးဇူးတစ်ခုကတော့ကျွန်တော်တို့အခုဗမာပြည်မှာရှင်နီမြုံနယ်မှုနယ်ပယ်ကိုကြည့်လို့ရှိရင်အမေရိကန်နိုင်ငံဟာအောင်ဆုံးစစ်မှာရှိနေပါတယ်။အမေရိကန်နိုင်ငံကကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်နိုင်ငံပါ။ဒီလိုဆန့်ရှင်းပြီးရုပ်လိုက်ခြင်းအပြင်ကျွန်တော်တို့အမေရိကန်နိုင်ငံကရှင်နီမြုံနယ်သူတွေကျွန်တော်တို့ဗမာပြည်ကိုဝင်ရောက်လာဖို့အတွက်နော်အကွန်လန်းကောင်းတစ်ခုဖြစ်လာနိုင်ပါတယ်။နောက်တစ်ချက်ကအဲ့လိုအမေရိကန်နိုင်ငံကနေပြီးတော့ဒီရှင်နီမြုံနယ်မှုတွေနည်းပညာတွေဝင်ရောက်လာမှကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းကလည်းကျွန်တော်တို့တိုးတက်လာမယ်လို့ထင်ပါတယ်။အဲ့ဒီကိစ္စမှာကျွန်တော်တို့ကလူပုဂ္ဂိုလ်ရကန့်သတ်ချက်မထားဘဲနဲ့ကျွန်တော်တို့ sanction တွေကိုကျွန်တော်တို့ကွန့်ပေးတယ်လို့ပြောတဲ့ကိစ္စကအဲ့လိုအမေရိကန်ကကုမ္ပဏီကြီးတွေလုပ်ငန်းကြီးတွေပမာပြည်ထဲဝင်ရောက်လာပြီဆိုလို့ရှိရင်သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တိုင်းပြည်အတွက်ကျွန်တော်တို့အမှငါတို့ပြည်ရကိုင်းနှုံးသတ်မှတ်ထားတယ်ဆိုလို့ရှိရင်အဲ့လောက်ထိပြည့်မီအောင်ကျွန်တော်တို့လုံနိုင်တဲ့ပုံကိုယ်တွေကသူတို့ပဲရှိတာ
။ဟုတ်ကဲ့
အဲ့ဒါကြောင့်ကျွန်တော်ကဒီကိစ္စကိုကျွန်တော်ကဟိုအလုံးကျွန်တော်တို့ sanction ကိုဒီစီဝိုင်းနဲ့ပတ်သက်လွှတ်ပေးသင့်တယ်လို့ကျွန်တော်တို့ဒီစာရုံးကျွန်တော်ပြောရတယ
်။ဟုတ်ကဲ့ကိုစရာသူ
ဟုတ်ကဲ့နှစ်ချက်ပေါ့တစ်ချက်ကတော့ကျွန်တော်တို့တရုတ်ကိုအားကိုးနေရတာရော့သွားမယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကတရုတ်နဲ့စီဝိုင်းရေရောတခြားအားအမျိုးကျပညာတင်ကြပြတာပေါ့နော်အဲ့ဒါတွေကစာတရုတ်မှာတော့တင်နေရတဲ့ခါကျတော့တရုတ်ပေါ်မှာတအားကိုကျွန်တော်တို့ကမိကိုနေရတယ်အဲ့တော့တရုတ်နဲ့ကကျွန်တော်တို့ကချစ်ချစ်ရင်းရင်းအကောင်တိဆောက်ထားတော်냐လဲတရုတ်ဒီအင်အားကြီးနိုင်ငံဖြစ်တယ်ဟိုအရင်နှုန်းကလည်းကျွန်တော်တို့နဲ့ကရာဇဝင်တွေရှိခဲ့တဲ့ခါကျတော့တရုတ်ဘက်ကအားကိုးရတာကိုညော့သွားဖို့အတွက်ဒါအမေရိကန်ကသူ့ရဲ့ sanction တွေကိုညော့ပေးလိုက်ရင်ကျွန်တော်တို့ကတရုတ်ပေါ်ပြီးကိုအားထားတာညော့သွားပြီးတော့ဒီအဖက်မှာလည်းအမေရိကန်အားကိုးကျွန်တော်တို့ရှိသွားမယ်ပေါ့နော်မာပညာတင်တာစာပါညာပေါ့နောက်တစ်ခုကတော့ဘာလဲဆိုတော့ဒီ American company တွေဝင်လာတဲ့အတွက်ကြောင့်ခုနက လူခွင့်ရေးသဘာဝပတ်ဝန်းကျင်ရေနောက်ပြီးတဲ့ခါကျစီးပွားရေးအဲ့ကောင်တွေတက်သွားမယ်လူခွင့်ရေးတို့ဘာလို့ဆိုတာဒါအလုပ်သမားဒါဘယ်လိုဆက်ဆံရမလဲနောက်ပြီးတဲ့ခါကျရင်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုတာအမေရိကန်ကုမ္ပဏီတွေမပြောနဲ့အခုဥရောပကုမ္ပဏီတွေဝင်လာတာတောင်မှလူနဲ့တွဲပြီးလှုပ်လှုပ်တဲ့ဒီဝန်ထမ်းတွေနောက်ပြီးတော့သူတို့နဲ့တွဲပြီးလုပ်တဲ့မြန်မာကုမ္ပဏီတွေမှာအစသဘောပေါက်အောင်ကျင်ကိုထိန်းရမယ်ဆိုတဲ့ဟာမျိုးနောက်ပြီးတဲ့အခါကျရင်ကလေးလုပ်တာမသုံးအောင်ဆိုတဲ့ဟာမျိုးတွေလိုက်နာလာတဲ့အတွက်ကြောင့်မလို့မြန်မာကုမ္ပဏီ
ကိုစီယာသူလိုင်းရတစ်ချက်တစ်ချက်တက်တက်သွားပါတယ်ကိုစီယာသူကျွန်တော်မြန်မာကုမ္ပဏီ
ဆိုတော့ကျွန်တော်ကတော့လူခွင့်ရေးတို့ဘာလို့မှအင်မတန်ကိုမှဒါထိတ်တန်းမှရှိတယ်ပေါ့နော်အမြင့်ဆုံးလို့မပြောလို့ဆိုပေမဲ့ထိတ်တန်းမှရှိတဲ့အတွက်ကြောင့်သူတို့သာရောက်လာရင်မြန်မာနိုင်ငံရဲ့လူခွင့်ရေးရဲ့ကျွန်တော်ဒီဝါကြီးရေတော့ပေါဝင်ခြင်းဒါရီကအများကြီးတိုးတက်သွားမယ်
ဟုတ်ကဲ့
အဲ့တော့နှစ်ချက်ပေါ့တိတ်ကတော့တရုတ်ကိုမိခိုးရတာရောက်သွားမယ်နောက်တစ်ခုကတော့ဒုက္ခရေစီးဝါရေနဲ့တော့ပေါဝင်ခြင်းမှာအများကြီးတိုးတက်သွားလို့ရှိတယ်เนาะဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဆလိုင်းဘွေကုန်းခုနပြောတဲ့အချိုးကျေးဇူးတွေကတဘာဝမကြဘူးလားခင်ဗျာဆလိုင်းအနေနဲ့ဆက်ထားတဲ့အတွေ့ရမယ့်အချိုးကျေးဇူးနှစ်ခုပြောပါ
ဟုတ်ကဲ့ဘာအချိုးကျေးဇူးရမလဲဆိုရင်တော့ကျွန်တော်တို့လေစီမြန်မာနိုင်ငံရဲ့အာဏာ25ဇာခံတို့ရထားတဲ့တပ်မတော်ကဩငါတို့ကြောင့်ဖြစ်တယ်ဆိုတော့တို့အတွက်ပေါင်းလိုက်မယ်ပြည်ပြည်ပြည်ပြောင်းတဲ့ပြည်ပြည်ဖို့အတွက်ပေါ့နော်နောက်ပြီးတော့မှကျွန်တော်တို့ပြည်သူလူထုရောနောက်ဟိုပညာရှင်တွေရောနောက်ပြီးတော့ဒီကုမ္ပဏီတွေကြီးကြီးဝင်လာတဲ့ချိန်မှာအလုပ်လုပ်ကြိုင်နေသူတွေအတွက်တစ်နှစ်လောက်ဆိုရင်ကျွန်တော်တို့ပြင်ဆင်မှုအထင်ရမယ်အခုကရေဒီမဖြစ်သေးပါဘူးခင်ဗ
ျဟုတ်ကဲ့ဒါပဲလားဒီတစ်ချက်ပဲလားနောက်တစ်ချက်ကော
အဲဒါတစ်ချက်ပဲမြန်မြန်လေးကျွန်တော်ပြောမယ်ဆိုရင်တော့ဟိုကလည်းစကားပဲညလေဒါပဲကျွန်တော်တို့ရေဒီမဖြစ်သေးပါဘူးတနည်းလောက်ဆောင်ပြီးမှရေဒီဖြစ်တဲ့ချိန်မှာဆိုတော့ဝင်ရမှာပေါ့လို့အခုကတစ်သေးလုံးပြိတ်တော့မှမဟုတ်တာ
ဟုတ်ကဲ့ကျွန်တော်တို့ Facebook ကနေပြီးတော့ဒီစီဇန်ကို live လွှင့်နေတဲ့အချိန်မှာတော်လှန်ရှင်တောက်ကဆွေးနွေးထားတာရှိပါတယ်ဒါလေးကျွန်တော်ဖတ်ပြပါရစေမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲဟာအပြည့်အဝမရှိသေးပါဘူးတဲ့အထူးသဖြင့်2008ဖွဲ့စည်းပုံဥပဒေကိုအပြည့်အဝပြင်ဆင်ခြင်းအစ်စ်ပြန်လဲရေးဆွဲခြင်းမရှိသေးသေး၍ပိတ်ဆို့မှုတွေအားလုံးကိုမယုတ်သိမ်းသင့်သေးပါဘူးဆိုပြီးတော့ကျွန်တော်တို့ Facebook Live ထုတ်လွှင့်ကြမှာတော်တော်ရှိသူကဆွေးနွေးထားတာကိုတင်ပြရင်းနဲ့ဒီကနေ့စီစဉ်ကိုဒီမှာပဲညီအောင်ချုပ်ပြရစီပင်နိုင်ဆွေးနွေးပေးသူတွေဖြစ်ကြတဲ့ဦးတန်းစိုးနိုင်နဲ့ကိုစရာသူတိုက်ရိုက်ပါဝင်ဆွေးနွေးပေးကြသူတွေအားလုံးသူတို့ဖြင့်နားဆင်ကြတဲ့တော်တော်ရှိသူတွေအားလုံးကို VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်သတင်းပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲနောက်ထပ်အရေးကြီးတဲ့အကြောင်းအရာတစ်ခုကိုထပ်ပြီးဆွေးနွေးကြသေးတာပေါ့ခင်ဗျာ
မဆုမနဲ့ကိုကြောကြောတင်းတို့တင်ဆက်ထားတယ်ဒါရဲ့လေတိုင်းစီစဉ်ကိုနားဆင်ကြကြရတာပါ VOA ကနေစနေနေ့ညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုရန်နိုင်ကတင်ညာပေးတော့ပါမယ
်ဆီးရီးယားစစ်ပွဲအဆုံးသတ်ပြီးအပြည့်ရဖို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကြားမှာသဘောတူညီမှုရရှိအပြည့်အစုံသဘောတူညီမှုရရှိခဲ့တာကိုတူရကီပါဝင်ဆီးရီးယားတိကအတိုက်ခံဖွဲ့တွေကထောက်ခံတော့မယ်လို့စနေနေ့မှာကတိပြုလိုက်ကြပါတယ်ဒီသဘောတူညီမှုအရလူသားချင်းစာနာရဲ့အကူအညီတွေကြဲကြဲမြဲမြဲရရှိနိုင်အောင်ခွင့်ပြုဖို့အတွက်တလနေ့ညနေနေဝင်ချိန်ကစတင်ပြီးတော့တနိုင်ငံလုံးအပြည့်ရက်သွားမှာဖြစ်ပါတယ်တူရကီနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းစနေနေ့မနက်ကဂျနီဗာမှာကြေညာတဲ့သဘောတူညီမှုကိုထောက်ခံတယ်လို့ကြေညာခဲ့ပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံရဲ့တောက်ကြာနေကနျူကလ িয়ার ဆန်းသတ်မှုအတွက်အမေရိကန်သမ္မတဘရက်အိုဘားမားကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာဒေတာတွင်လုံခြုံရေးကိုရောနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါအကြီးအကျယ်ချိန်ချောက်လိုက်တာဖြစ်တယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ရန်စားတဲ့မတည်ငြိမ်အောင်လှုပ်ဆောင်မှုတွေဟာနျူကလ িয়ার နဲ့တာဝေးပစ်ဒုံးကျည်ထုတ်လုပ်နိုင်ဖို့မနေမနာစူးစမ်းရင်းသူ့ပြည်သူတွေကိုဆင်းရဲနှက်စေသလိုအထီးကျန်ဖြစ်စေတယ်လို့လည်းသမ္မတရဲ့ပြောကြားချက်ကိုသမ္မတအင်မီရောကကြေညာချက်ထုတ်ပြန်ပါတယ်။တောက်ကြနေကပဲကုလသမဂ္ဂလုံခြုံရေးကောင်စီကတကပိတ်စီဝေးကျင်းပခဲ့ပါတယ်။မြောက်မှာလှုပ်သွားတဲ့နျူကလ িয়ার ဆန်းသတ်မှုကိုကောင်စီဖွဲ့ဝင်15နိုင်ငံတို့ကပြင်းပြင်းထန်ထန်ရှုံချလိုက်သလိုကုလသမဂ္ဂဗဒိန်ချင်းစာတမ်းပါပြဋ္ဌာန်းချက်အပိုက်41ရလည်းတင်းတော်တဲ့အရေးယူမှုတွေချက်ချင်းလှုပ်ဆောင်သွားမယ်လို့လုံခြုံရေးကောင်စီဖွဲ့ဝင်ဥက္ကဋ္ဌကပြောပါတယ်ခင်ဗျာ။မင်္ဂလာရေးနိုင်ငံဒါကာမြို့အပြင်ဘက်ကဆိုင်ရုံတစ်ခုမှာမိကြီးကျဲလောင်ချွန်းခဲ့တာကြောင့်လူပေါင်း22ဦးထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီဒဏ်ရာရသွားခဲ့ပါတယ်။နိုင်ငံတော်တိုင်းမင်္ဂပုတ်ကိုနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာဗြိတိန်နဲ့အမေရိကန်နိုင်ငံခီးစဉ်တွေအတွက်ဒီကနေ့မနက်ပိုင်းကစတင်ထွက်ခွာသွားပါပြီ။ဒီကနေ့ညနေမှာလန်ဒန်မြို့တော်ကိုရောက်ပြီးတော့ညအိပ်ရန်နာမှာဖြစ်ပါတယ်။အဲဒီမှာတော့ဥရောပအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကနိုင်ငံတွေမှာတာဝန်ကျနေတဲ့မြန်မာသံမကြီးတွေတွေ့ဆုံသွားဖို့ရှိပါတယ်။အဲဒီနောက်တလနေ့မှာတော့ UK နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့တွေ့ဆုံမှာဖြစ်သလိုဝန်ကြီးချုပ်အဟွန်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုရန်နိုင်ကြီးညာပေးခဲ့တာပါ။ဒီညာပိုင်းအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့မတ်ဆူမွန်အင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရာရှက်စမစ်ဖြစ်ပါတယ်။ကျွန်မကအီသန်စမ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီထိအစီအစဉ်တွေကိုလိုင်းနိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ကြတဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကြမှာရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.